ဆုံးယရနာတရားအမြတ်ဆုံးယရနာသံဃာအမြတ်ဆုံးယရနာယရနာမြတ်သောဘာတော်နှင့်တကဝဆရာသခင်ကျေးဇူးရှင်ဖြစ်တော်မူသောမဟုတ်ဆရာတော်ဘုရားကြီးဉာဏ်တော်အားကြီးမှန်၍ယုတ်သိမြတ်နုလက်အုံမူပြီးရှခိုးပူဇော်ဖူးမြော်မှန်လျောက်ကတော်ကြောင့်ဖြစ်တော်ယရဏတယပနာမသကိစ္စာကာရဝကုသကံစေတနာသရာပညာဝရိယတို့ကြောင့်မိမိတို့သည်အလိုရှိရာတောင်းတအပ်သောမူမနာမသိအမြင်နိယာဖြစ်သောနိဗ္ဗာန်သို့၎င်းဒုက္ခခတ်သိမ်းချုပ်ငြိယာဖြစ်သောနိဗ္ဗာန်သို့၎င်း1500ကိလေသာအပုဒ္ဒအလောင်းဓာတ်တို့၏ချုပ်ရာသိမ်းရာငြိယာဖြစ်သောနိဗ္ဗာန်သို့၎င်းမိမိတို့အတ္တရဲ့ဒီကိုယ်စီကိုယ်ငှချင်ချံရုပ်ကိုအထောက်ကြစေဖြစ်သောဒါနသီလစေရနာကံနှင့်တကဝဝိပဿနာဉာဏ်သည်တင်းမြန်စွာမင်းမြန်သို့ကျေးဇူးပြု၍နိဗ္ဗာန်သို့ရလွယ်ရောက်တော်မျက်မှောက်ပြုလွယ်နိုင်သည်ဖြစ်ကြပါစေ သာသနာတော်နှင့်2555ခုနှစ်မြန်မာတက္ကရ1383ခုနှစ်နေရုံလာပြည့်ကျော်9ရက်နေ့ခရစ်တက္ကရ2011ခုနှစ်ဇွန်လ25ရက်နေ့စနေနေ့မှာအလုံးမြို့နယ်စကစိန်လမ်းနှင့်ကနလန်းတောင်ရှိသာသနာအလင်းရောင်ဓမ္မရောင်မှကျင်းပပြုလုပ်အပ်တဲ့25ချိန်မြောက်မကဝိပဿနာအဋ္ဌကထတရားစခန်းပေါ်မှာခဏိသစ္စာတရားအလုံးပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမွန်စီတေဝန်ကျောင်းတော်မှာတရင်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်တို့သောတာပတ္တိမညာသက္ကရာဂါမိမညာအနာဂါမိမညာရဟတာမညာများအတိယတိရရှိသွားကြသည်လို့ယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်တို့သောတာပတ္တိမညာများယနေ့ကြပါစေသက္ကရာဂါမိမညာများယနေ့ကြပါစေအနာဂါမိမညာများယနေ့ကြပါစေအရဟတမညာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယရမသဖြင့်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အာလုံးသောယောဂီအပေါင်းတော်ကောင်းတို့အားယနေ့ဘုန်းကြီးတို့ကျေးဇူးပြုပေးမဲ့တရားကဓမ္မကိုတွေ့အောင်ရှာပါဆိုတဲ့တရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်ဓမ္မကိုတွေ့အောင်ရှာပါနော်ဒီတော့ဓမ္မဆိုတာမြန်မာလိုပြန်လိုက်ရင်တရားလို့မြန်မာလိုပြန်ရပါတယ်ဓမ္မဆိုတာတရားတရားဆိုတာဘာလဲလို့မေးရင်တရားဆိုတာသဘောเนาะဓမ္မဆိုတာကတရားတရားဆိုတာကသဘောသဘောနဲ့တရားနဲ့ပြောရင်သဘောတရားတရားသဘောတရားအဲ့ဒါကိုဓမ္မလို့ခေါ်အရာကြောင့်ဝိပဿနာတရားလို့အထောက်နေတဲ့ယောဂိတော်စဉ်ပုဂ္ဂိုလ်ပေါင်းသည်ဘာကိုတွေ့အောင်ရှာရမှာလဲဆိုရင်ဓမ္မကိုတွေ့အောင်ရှာရမှာဓမ္မမတွေ့ဘဲနဲ့ဝိပဿနာမဖြစ်ဘူးဒါသိရေးကြည့်ပါတယ်နော်ဓမ္မမတွေ့ဘဲနဲ့ဝိပဿနာမဖြစ်ဘူးဓမ္မတွေ့မှဝိပဿနာဖြစ်တယ်ဒါကြောင့်မလို့ဝိပဿနာလို့အထောက်တဲ့ပုဂ္ဂိုလ်များသည်ဓမ္မကိုတွေ့အောင်ရှာဖို့လိုပါတယ်ဓမ္မကိုရှာတဲ့နေရာမှာဘလိုနည်းနဲ့ရှာမလဲရှာဖို့ရှာနေကလေးကလည်းသိဖို့လိုအပ်ပါတယ် ဓမ္မကိုရှာတဲ့နေရာမှာပရမဆုံးဓမ္မအကြောင်းကြိုတင်ပြီးတော့သိထားဖို့လိုတယ်ဒုတိယဓမ္မနဲ့ပတ်သက်ပြီးတော့စူးစမ်းလေ့လာဖို့လိုတယ်ပြီးတော့မှဓမ္မကိုမြင်အောင်ကြည့်ဖို့လိုတယ်နော်အဲ့ဒါဓမ္မနဲ့ပတ်သက်ပြီးတော့ပရမဆုံးသိအောင်ကြိုးစားထားသိအောင်ကြိုးစားထားဆိုတာဘယ်လိုနည်းနဲ့သိအောင်ကြိုးစားမလဲတရားနာတဲ့နည်းနဲ့သိအောင်ကြိုးစားတရားများများနာပြရမယ်ဘာတရားကိုနာရမှာလဲဓမ္မနဲ့ပတ်သက်တဲ့တရားကိုနာရမယ်ဒီတော့ဓမ္မဆိုတာဘာလဲသဘောဓမ္မဆိုတာတရားဆိုတာသဘောသဘောတရားသဘောဒါလေးကိုအရင်ဆုံးခေါင်းကြီးတို့ထပ်ပြီးတော့ရှင်းပြလိုက်ပါဦးမယ်လောကကြီးမှာပုဂ္ဂလဆိုတာရယ်ဓမ္မဆိုတာရယ်နှစ်မျိုးရှိတယ်အများတားလည်းထားကြတာကပုဂ္ဂလတကယ်ရှိတာကဓမ္မအဲ့ဒီဓမ္မကိုပဲဘယ်လိုနားလည်ထားလဲပုဂ္ဂလလို့နားလည်ထားပုဂ္ဂလဆိုတာကပုဂ္ဂိုလ်တ ত্ত্ব ဘာငါတ ত্ত্ব ယောက်ျားမိမအဲ့ဒီပုဂ္ဂိုလ်တ ত্ত্ব ဘာငါတ ত্ত্ব ယောက်ျားမိမဆိုတဲ့အပြောဟာဟောဟာရအနေနဲ့ပြောတာဟောဟာရအနေနဲ့ပြောတာမဟုတ်လို့သူတို့ကိုပညာတိဓမ္မလို့ဒီလိုခေါ်တယ်တကယ်ရှိသလားမီးတော့တကယ်မရှိဘူးဒီတော့တကယ်ရှိတာကသဘောသဘောဆိုတာဘယ်လိုတွေလဲမေးတော့ပရမတ္ထတရားပရမတ္ထတရားဆိုတာဘယ်လိုတွေလဲမေးရင်စိတ်တို့စတ္တိတို့ယုတ်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးသည်ဓမ္မမရှိတရားလားရှိတရားလားမေးတော့အရှိတရားဓမ္မကအရှိတရားပုဂ္ဂလကမရှိတရားမတူဘူးနော်ဓမ္မကအရှိတရားပုဂ္ဂလကမရှိတရားမြတ်စွာဘုရားသခင်ကတော်မြတ်ကြီးတရားဓမ္မတွေဟောတဲ့အခါကျတော့တုတ်တန်ကျမ်းကိုပုဂ္ဂိုလ်တ ত্ত্ব အနေနဲ့ဟောတယ်အဘိဓမ္မာကျမ်းကိုဓမ္မအနေနဲ့ဟောတယ်။အဘိဓမ္မာကျမ်းကိုဟောခြင်းသည်အရှိတရားကိုရှေ့တန်းတင်ပြီးတော့ဟောနေခြင်းပဲဖြစ်ပါတယ်။အဲ့ဒီအရှိတရားကိုသိစေခြင်းလို့မြတ်စွာဘုရားကတရားဟောပေးထားတာ။အဲ့ဒီတော့တောက်တကျမ်းထဲမှာလည်းပဲဓမ္မဆိုတဲ့အရှိတရားတွေမပါဘူးလားမေးတော့ပါတာပါပဲ။ခန္ဓာအကြောင်းပါတယ်၊ရုပ်အကြောင်းပါတယ်၊နာအကြောင်းပါတယ်။ဒါပေမဲ့ပြည့်ပြည့်ဝဝမပါဘူး။စည်းစုံစုံစည်းစည်းမပါဘူးပြည့်ပြည့်ဝဝစုံစုံစည်းစည်းနဲ့ဟောတာကြတော့ဘယ်မှာဟောလဲအဘိဓမ္မာမှာဟောတာဒါကြောင့်မလို့အဘိဓမ္မာလို့ခေါ်တယ်အဘိဓမ္မာအဘိဓမ္မာဓမ္မဆိုတာကအခုနပြောတဲ့ပုဂ္ဂလရဲ့ဓမ္မရဲ့နှစ်မျိုးရှိတယ်နော်အဲ့ဒီနှစ်မျိုးတည်းမှာဓမ္မဆိုတာကယုတ်တယ်နံတယ်ခန္ဓာတွေအဲ့ဒီတော့တုတ်တန်ကျမ်းနေမှာလဲဓမ္မမပါဘူးလားပါတယ်အခြားခြားသောဝိနည်းနေမှာလဲဓမ္မသဘောမပါဘူးလားပါတယ်ဒါပေမဲ့တုတ်တန်ကျမ်းဝိနည်းကျမ်းမှာပါတဲ့ဓမ္မတဲ့အဘိဓမ္မာမှာပါတဲ့ဓမ္မကပိုပြီးတော့စုံလဲစုံတယ်များလဲများတယ်ပုဂ္ဂိုလ်တ ত্ত্ব ကလုံးဝမယောတဲ့ဓမ္မစိတ်ဓမ္မမှန်နေဓမ္မမှန်နေယောဟောထားတာဖြစ်တဲ့အတွက်ဓမ္မသက်သက်ကိုဟောထားတာအဲ့ဒါကြောင့်မလို့အဘိဓမ္မာမှာပါတဲ့ဓမ္မသည်တုတ်တန်တဲ့လည်းတာတယ်ဝိနည်းတဲ့လည်းတာတယ်ဒါကြောင့်မလို့အဘိလို့ခေါ်တာအဘိဆိုတာကအတိတွေကဝိသေသအတိတွေကလုံလဲလုံခဲ့တယ်တာလည်းတာတယ်ဝိသေသထူလဲထူတယ်တုတ်တန်ကျမ်းတွေတဲ့တာတယ်ဝိနည်းကျမ်းတွေတဲ့တာတယ်တုတ်တန်ကျမ်းတဲ့ထူတယ်ဝိနည်းကျမ်းတဲ့ထူတယ်အဲ့ဒါကြောင့်မလို့အဘိတုတ်တကြံဝိနည်းကြံတွေတဲ့ထူးလို့တာလို့အဘိအဲ့ဒီထူးတဲ့တာတဲ့တဘာဝတွေကဓမ္မအဘိနဲ့တဘာနဲ့ပေါင်းတော့ပါလေအဘိဓမ္မဒီလိုမှတ်ပါနော်ဒီနေ့အဘိဓမ္မသဘောတွေခွင့်တော်ပြိတ္တာတွေပြောပြောနေကြတယ်အဘိဓမ္မသင်တဲ့နေတဲ့နေကြတယ်အဘိဆိုတာကထူးတဲ့သဘောရှိတယ်လောင်ကဲတဲ့သဘောရှိတယ်ဘာတွေတဲ့ထူးတော့တုတ်တံဝိနည်းတို့တဲ့ထူးတယ်ဘာတွေတဲ့လောင်ကဲတော့တုတ်တံဝိနည်းတို့တဲ့လောင်ကဲတယ်အဲ့ဒီလုံခဲ့တဲ့သဘောရှိဥပမာတောက်တကြဆိုလို့ရှိရင်ပုဂ္ဂိုလ်တ ত্ত্ব ဝါတွေရောညှက်ပြီးတော့ဟောထားတာရှိတယ်။ အဘိဓမ္မာကျမ်းမှာပုဂ္ဂိုလ်တ attva လုံးဝမပါဘူးဓမ္မသက်သက်ကြီးခေါ်တာနော်အဲဒါကြောင့်မလို့တုတ်တန်ကျမ်းတဲ့လည်းထူတယ်ဝိနည်းကျမ်းမှာဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေမြတ်စွာဘုရားသခင်ကရောမြတ်ကြီးကဝိနည်းတည်သနာတော်ကိုပြညတ်တဲ့နေရာမှာပညာချက်တစ်ခုကိုပညာပြီးပြီဆိုရင်အခါအားလျော်စွာအဲ့ဒီပညာချက်ကိုပြင်သိရင်ပြင်ပေးတယ်ရှော့သိရင်ရှော့ပေးတယ်ထပ်ပြီးတော့ဖြစ်ဆွတ်သိရင်ဖြစ်ဆွတ်ပေးတယ်အဘိဓမ္မာမှာအဲ့ဒါမရှိဘူးရုပ်ဆိုရင်ရုပ်ပဲနာမ်ဆိုရင်နာမ်ပဲဝေဒနာဆိုဝေဒနာပဲတင်ညာဆိုတင်ညာပဲနော်စေတနာဆိုရင်စေတနာပဲဒီပုဂ္ဂိုလ်ကြတော့ဒီသဘောကိုတဏှာလို့ပြောတယ်ဟောပုဂ္ဂိုလ်ကြတော့အဲ့ဒီသဘောကိုပဲတဏှာမဟုတ်ပါဘူးလို့ဒီလိုမျိုးပြောဘူးတဏှာကတဏှာပဲလိုချင်တဲ့သဘောသည်တဏှာပဲမြည်သည့်ပုဂ္ဂိုလ်ရဲ့တဏှာမှာပဲဖြစ်ဖြစ်လိုချင်တဲ့သဘောမှန်ရင်တဏှာပဲလူတရားရဲ့တဏှာမှာလိုချင်တဲ့သဘောရှိလဲတဏှာပဲဟိုခွေးရည်ကြတဲ့ငှက်တဲ့ရဲ့တဏှာမှာလိုချင်တဲ့သဘောရှိလဲတဏှာပဲလူကြီးတရားရဲ့တဏှာမှာလိုချင်တဲ့သဘောရှိလဲတဏှာပဲလူငယ်တရားရဲ့တဏှာမှာလိုချင်တဲ့သဘောရှိလဲတဏှာပဲဟာသူကြတော့တမျိုးသူကြတော့တမျိုးသူကမျက်နှာရှိလို့သူကကိုယ်ရှိလို့သူကຢာလို့ရှိလို့ဆွတ်ဆွတ်ပေါ့ပေါ့နဲ့တမျိုးပြောမလားမပြောဘူးအားလုံးဒီဒီသဘောသာရှိရင်မြေဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဲဖြစ်ဖြစ်အဲ့ဒီသဘောသည်တဏှာကြံတန်းတဲ့သဘောရှိတယ်မြေဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဲဖြစ်ဖြစ်ကြံတန်းတဲ့သဘောမှန်ရင်ဒေါသဟာလူကြီးမဟုတ်လို့ဒေါသမထွက်ရဘူးလားမဟုတ်ဘူးလူကြီးလည်းကြံတန်းတဲ့သဘောရှိရင်ဒေါသပဲလူငယ်လည်းကျန်တဲ့သဘောရှိရင်ဒေါသရှိတာပဲခွေးရည်ကြက်တဲ့ငက်တွေမှလည်းပဲကျန်တဲ့သဘောရှိရင်သူတို့မှလည်းဒေါသရှိတာပဲဒီသဘောမှန်ရင်ဒေါသဟာဒီပုဂ္ဂိုလ်မှာကတည်းကဟိုပုဂ္ဂိုလ်ကြတော့တည်းကဒီလိုဖျက်ချပြီးတော့ဟောတာမရှိဘူးအားလုံးကတဲ့သဘောတည်းပဲအဲ့ဒီလိုတိတိကျကျပုံသေးဟောထားတာမဟုတ်လို့တုတ်တန်ကျန်ဝိနည်းကျန်တို့တဲ့အဘိဓမ္မာကတာလွန်တယ်ထူးလေထူးတယ်ဥပမာဘုန်းကြီးတို့ပရိသတ်တွေသတိထားမိပါလိမ့်မယ်တောက်တဲ့ကြမှာဆိုလို့ရှိရင်ဝိပဿနာရှုဖို့ရှုနည်းနဲ့ပတ်သက်လို့ဘာရဓာတုစရိယာတို့နဲ့တွေ့တော့တစ်မျိုးနော်တို့နဲ့တွေ့တော့တစ်မျိုးဟောကုဋ္ဌညာတို့ဝပတ်တို့ပတ္တယတို့ဟောကိစ္စတို့ကပုံစံတစ်မျိုးမတူဘူးနော်ယမကတို့အနုရာဓာတို့ဟောတဲ့အခါကျတော့ပုံစံကတစ်မျိုးဝိနည်းယတ္တဝါတို့ရဲ့ဇယိုက်အားလျော်စွာဝိနည်းယတ္တဝါတို့ရဲ့အလိုအားလျော်စွာတင့်တော်တယ်လို့ကြည့်ပြီးတော့ဟောတာအဲ့ဒါကတုတ်တန်ချက်နော်ဒီပုဂ္ဂိုလ်ကဒီလိုဟောတယ်ဟိုပုဂ္ဂိုလ်ကြတော့ဟိုလိုဟောတယ်ဒီပုဂ္ဂိုလ်ရဲ့နေထားကဒီလိုရှိတယ်ဒါကြောင့်ဒီလိုဟောတယ်ဟိုပုဂ္ဂိုလ်ရဲ့နေထားကဟိုလိုရှိတယ်ဒါကြောင့်ဟိုလိုဟောတယ်တယောက်နဲ့တယောက်ဟောဖို့ချင်းမတူဘူးနော်အခြေခံသာတူချင်းတူမှအမုန်းမှပြင်ဆင်မှုချင်းမတူဘူးအဲ့ဒီလိုပုဂ္ဂိုလ်ရဲ့နေထားကိုကြည့်ပြီးဟောတဲ့ကျမ်းသည်တောက်တန်ကျမ်းအဘိဓမ္မာကျမ်းကအဲ့လိုမဟုတ်ဘူးဘယ်ပုဂ္ဂိုလ်ပဲလာလာပုဂ္ဂိုလ်ကိုအဓိကမထားဘူးဓမ္မကိုပဲရှင်းတတ်တယ်ဟောတယ်နော်အဲ့ဒါကြောင့်အဘိဓမ္မာလို့ခေါ်တာအဲ့ဒါကြောင့်မလို့အဘိဓမ္မာကျမ်းမှာလာတဲ့ဓမ္မသည်အစင်ကျယ်ဆုံးသောဓမ္မအထူးခြားဆုံးသောဓမ္မတာလွန်တဲ့ဓမ္မအဲ့ဒီဓမ္မကိုခွင်တော့ပရိသတ်တွေယနေ့တွေ့အောင်ရှားရမှာနော်အဲ့ဒါဝိပဿနာတရားလောအထောက်တဲ့ပုဂ္ဂိုလ်များသည့်ဓမ္မကိုမလုပ်မလဲတွေ့အောင်ရှာဓမ္မကိုတွေ့အောင်ရှာအဲ့ဒီတော့ဓမ္မကိုတွေ့အောင်ရှာတဲ့နေရာမှာဓမ္မသည်ဘာတွေလဲမိတော့ခုနပြောခဲ့ပါတယ်ရုပ်တွေနာမ်တွေနော်အဲ့ဒါကိုကြပွားလိုက်ရင်ခန္ဓာ၅ပါးရုပ်ဘက်ခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာမနှပါလဲအဲ့ဒီခန္ဓာ၅ပါးသည်ဓမ္မဆိုသည့်အတိုင်းပဲပုဂ္ဂိုလ်တ attva လားသဘောတရားလေးလားပုံမှန်တရားရှိသလားပုံမှန်တရားမရှိတဲ့သဘောလေးလားအထယ်ကိုတရားကြည့်လားအထယ်မရှိတဲ့သဘောလေးလားအဲ့ဒါပုံမှန်တရားလည်းမရှိဘူးအထယ်ကိုလည်းမရှိဘူးတရားလည်းမရှိဘူးနော်အရာဟုတ်လည်းမဟုတ်ဘူးဒါသည်ဓမ္မဒီတော့ဓမ္မကိုတွေ့အောင်ရှာပါဆိုတဲ့နေရာမှာဘုန်းကြီးပရိသတ်တွေကပုံမှန်တရားကိုတွေ့နေသေးတယ်ဆိုရင်ပုံမှန်တရားရဲ့အကောင်အထည်သဘောမျိုးမြင်နေသေးတယ်ဆိုရင်အဲ့ဒါဒီအခုလိုချင်တဲ့ဓမ္မဟုတ်ရလားဓမ္မတော့ဓမ္မလို့ပြောခြင်းပြောဒါပေမဲ့အဲ့ဒီဓမ္မဒီပညာတိဓမ္မပဲဖြစ်မယ်ဟုတ်တယ်မလားပရမတ္ထဓမ္မမဖြစ်နိုင်ဘူးအတရားရှိတဲ့အခါကျတော့ဉာဏ်လုံးကလေးမှိတ်ပြီးတော့ကြည့်လိုက်တဲ့အဲ့ဒီလိုကြည့်လိုက်တဲ့အခါမှာ ငါဆိုတဲ့အမြင်နဲ့ကြည့်နေရင်စိတ်ထဲကငါဆိုတဲ့အမြင်နဲ့မြင်နေရင်ငါဆိုတာဒီတခြားကိုဆွဲပြီးတော့ထင်နေတာလားဟောဒီပုံမန္တရာကိုဆွဲပြီးတော့ထင်နေတာလားပုံမန္တရာကိုဆွဲပြီးတော့ငါလို့ထင်နေတာပုံမန္တရာကိုဆွဲပြီးတော့သူလို့ထင်နေတာပုံမန္တရာကိုဆွဲပြီးတော့ပုဂ္ဂိုလ်လို့တတ္တဝါလို့ထင်နေတာယောက်ျားမိန်းမလို့ထင်နေတာပုံမန္တရာပျောက်သွားတာနဲ့ယောက်ျားမိန်းမလည်းပျောက်သွားတာပဲဟုတ်တယ်မလားပုံမန္တရာကိုကြည့်ပြီးတော့ဒါယောက်ျားဒါမိန်းမပုံမန္တရာပျောက်သွားတဲ့အချိန်မှာယောက်ျားလည်းပျောက်မိန်းမလည်းပျောက်လူလည်းပျောက်နတ်လည်းပျောက်ခွေးချင်းကတိစ္ဆာလည်းပျောက်ပုဂ္ဂိုလ်တ attva အားလုံးပျောက်သွားတယ်ဒါကြောင့်မလို့ပုဂ္ဂိုလ်ပဲ attva ပဲငါပဲသူပဲလို့ပြောနေချင်းနေဘာကြည့်ပြောတာလဲပုံမန္တရာကြည့်ပြောတာအဲ့ဒါကြောင့်မလို့ဝိပဿနာရှုတဲ့အခါမှာနာတယ်ငါနာတယ်ထိုင်တယ်ငါထိုင်တယ်ကြိုက်တယ်ငါကြိုက်တယ်ပူတယ်ငါပူတယ်အေးတယ်ငါအေးတယ်နေရာကမှငါဆိုတဲ့အစွဲလေးရှိနေတဲ့အဲ့ဒါဓမ္မကိုတွေ့တာလားပုဂ္ဂိုလ်ကိုတွေ့နေတာပုဂ္ဂိုလ်ကိုတွေ့တာငါဆိုတဲ့ဆွဲလေးနဲ့ကြည့်နေချင်းဒီဓမ္မကိုကြည့်တာလားပုဂ္ဂိုလ်ကိုကြည့်တာလားပုဂ္ဂိုလ်ကိုကြည့်တာဒီကြည့်တယ်မှန်သလားမမှန်ဘူးလားမှန်ပါဘူးဒါကြောင့်မလို့ငါဆိုတဲ့အမြင်နဲ့ကြည့်နေတဲ့မြတ်ကလပတ်လုံးဒီအမြင်ဒီမမှန်ဘူးလို့မှတ်ပါဒါဝိပဿနာရဲ့အခြေခံဘုန်းကြီးပြောနေတာနော်ကဲနောက်တစ်ခါကျတော့ဒုဗ္ဗေပေါ်မယ်ခါပဲခြေပဲလက်ပဲအရာကတူပေါင်းမယ်ဓာကပေါင်းမယ်ဓာကခါမယ်ဓာက6တော့ပဲ6တော့ကနာလိုက်တာဒီလိုကိုဟုတ်တယ်မဟုတ်လား6တော့ကနာလိုက်တာ6တော့ကနာလိုက်တာဆိုရင်6တော့ကိုသူမြင်နေတာကိုနော်အာယုံထဲမှာ6တော့ဆိုတဲ့ပုံမှန်တရားတော့ပေါ်ခြင်းမှပေါ်မယ်ဒါတော့ပေါ်ခြင်းမှပေါ်မှာပေါ့နော်ဒါပေမဲ့စိတ်ထက်ကသိနေတာကတော့6တော့ဆိုတာကြီးကိုသိနေသေးတယ်ဒါလက်တွေ့တရားထိုင်ဖို့တဲ့လူတွေသိပါတယ်နော်မျက်စိမိထားတဲ့အခါကျတော့စိတ်နဲ့ကြည်နေတယ်စိတ်ထဲမှာစိတ်အာယုံထဲမှာခြေတော်ဆိုတဲ့ပုံမှန်တရံတော့ပေါ်ခြင်းမှပေါ်မယ်ဒါပေမဲ့လို့လည်းပဲနားတဲ့အခါမှာခြေတော်ကနားလိုက်တာခြေတော်ကနားလိုက်တာခြေတော်ကနားလိုက်တာပေါင်ကကတ်လိုက်တာပေါင်ကကတ်လိုက်တာဒုပဲပေါင်ပဲခါပဲခြေပဲလက်ပဲဆိုတဲ့အတိကလေးသိနေခြင်းဒီပင်လျင်အဲ့ဒါဓမ္မပုဂ္ဂလပရမလာပညာပညာကိုမြင်နေတာနော်ဓမ္မကိုမမြင်ဘူးဒါကြောင့်မလို့ဒီမြင်နေမှန်သလားမှားသလားဒါလည်းမှားတာပဲအဝိပဿနာရှုတဲ့အခါကျတော့တမာရီအာကလိသိကောင်းလာပြီအဲ့ဒီတော့သိကောင်းလာတဲ့အချိန်မှာနော်တမာရီအာကလိသိကောင်းလာတဲ့အချိန်မှာအယောင်လင်းနေတွေ့တယ်အယောင်လင်းဆိုကြတဲ့ကအယောင်တို့တစ်ခုဆိုတော့တိကြသွားပြီပေါ့ဟုတ်တယ်မဟုတ်လားအယောင်လင်းဆိုကြတဲ့ကအယောင်တို့တစ်ခုစရာတိကြသွားပြီအခုပြောနေတဲ့ဓမ္မသည်အယောင်လင်းရှိတယ်ရှိပါဘူးမရှိဘူးအယောင်လည်းမရှိဘူးเนาะဒီလိုတွေ့လို့လည်းမရဘူးဒါသဘာဝလေးသဘာဝသည်အယောင်လင်းလည်းမဟုတ်ဘူးအယောင်တို့လည်းမဟုတ်ဘူးပုံမှန်တရားလည်းမဟုတ်ဘူးအကောင်ထက်လည်းမဟုတ်ဘူးဒါကြောင့်အယောင်လင်းကိုတွေ့နေပါတဲ့ဆိုရင်ဓမ္မတွေ့တယ်လို့ပြောနိုင်ပါဓမ္မလို့ပြောခြင်းပြောဒါပေမဲ့အဲ့ဒီဓမ္မဒီပညာဒီဓမ္မပဲပရမတ္ထဓမ္မမဟုတ်ဘူးเนาะအခုဒီနေရာမှာတကယ်တွေ့အောင်ရှာရမယ့်ဓမ္မကပညာဒီဓမ္မလားပရမတ္ထဓမ္မလားပရမတ္ထဓမ္မပညာဒီဓမ္မမဟုတ်ဘူးအဲ့ဒီတော့အယောင်လင်းကိုတွေ့ကြည့်ပြီးတော့အယောင်လင်းနေဖြစ်နေပြီအယောင်လင်းနေထိပြီးတော့တခါတည်းမျက်စိထဲမှာလင်းနေတာအဲ့ဒါကြည့်ကြည့်ပြီးတော့ငါတရားတွေ့ပြီလို့ပြောလို့ရမရဘူးဒီနေရာမှာပြောနေတဲ့တရားဆိုတာကဓမ္မကိုပြောတာဓမ္မဆိုတာကသဘောကိုပြောတာဟုတ်တယ်မဟုတ်လားဓမ္မသည်တရားသည်သဘောတရားသဘောဓမ္မသည်ဖြင့်သဘောသည်ဖြင့်ဓမ္မပညာတိဓမ္မလည်းမဟုတ်ဘူးပရမတ္ထဓမ္မပုံမှန်တရားဓမ္မမဟုတ်ဘူးသဘာဝဓမ္မနော်သဘာဝဓမ္မအဲ့ဒီသဘာဝဓမ္မထဲမှာအလင်းရောင်မပါဘူးနော်အလင်းရောင်မပါဘူးပုံမှန်တရားလည်းမပါဘူး။ဖျားလည်းမပါဘူး။ကြောင်းလည်းမပါဘူး။ဇီရီလည်းမပါဘူး။ဒီဆောင်လည်းမပါဘူး။ပြတ်တက်လည်းမပါဘူး။ဒါတော့တမာရီအားကောင်းလို့ဒီဆောင်တွေပြတ်တက်တွေကြောင်းတွေကံတွေဖျားတွေဇီရီတွေပထိုးတွေမြင်နေတယ်ဆိုရင်အဲ့ဒီအမြင်ကလည်းပဲဓမ္မစစ်ဓမ္မမှန်ကိုမြင်တဲ့အမြင်ဟုတ်ရလား။ဘာဓမ္မလဲ။ပညာတိဓမ္မ။ပရမတ္ထဓမ္မမဟုတ်သေးဘူး။ဟုတ်တယ်မဟုတ်လား။အဲ့ဒါကြောင့်မလို့အဲ့ဒီမြင်နေတဲ့အချိန်မှာအဲ့ဒီမြင်နေကိုမြင်နေတဲ့ပုံကိုယ်တည်း ငါအမြင်မှန်တယ်လို့အတည်ပြုလို့ရပါမလားမရပါဘူးမရရင်အဲ့ဒီအမြင်တွေနဲ့ပဲတိတ်တိတ်ကျဉ်းတတ်နေလို့ရပါမလားမရပါဘူးအဲ့ဒီအမြင်တွေကိုตาရနေလို့ရပါမလားမရပါဘူးမရပါဘူးအဲ့ဒီအမြင်တွေနဲ့တိတ်တိတ်ကျဉ်းတတ်နေအဲ့ဒီကျဉ်းတတ်တာဒီဖြင့်တဏှာဖြစ်တယ်ဟုတ်တယ်မဟုတ်လားကျဉ်းတတ်နေတာဒီဖြင့်ဒီနေရာမှာတဏှာဖြစ်တယ်နော်တဏှာသနာကဘုန်းကြီးတို့ပြည့်တတ်တယ်နော်တဏှာသရလောဘလောဘသရကအာယုံတစ်ခုခုကိုအာယုံပြုတ်ပြီးတော့ဖြစ်ပေါ်တတ်တဲ့တရားဟုတ်တယ်မဟုတ်လားလောဘသရကအာယုံတစ်ခုခုကိုအာယုံပြုတ်ပြီးတော့ဖြစ်ပေါ်တတ်တဲ့တရားအဲ့ဒါလောဘအဲ့ဒီတော့ကြောင်းမဲ့ကံမဲ့စီရီပဲပထိုးပဲပုဂ္ဂိုလ်ပဲတတဝါပဲပုံမသရမဲ့အယောင်မဲ့အလင်းပဲဆိုတဲ့မိမိစိတ်ထဲမှာပေါ်လာတဲ့အာယုံတစ်ခုခုကိုသဘောကျတာမှန်သမျှသည်တဏှာပဲဟုတ်တယ်မဟုတ်လားအဲ့ဒါတဏှာနဲ့သဘောကျနေတာတဏှာနဲ့ကျင်နေတယ်နော်တဏှာနဲ့ကျင်နေတယ်နောက်ဆုံးကောင်းကောင်းပြောကြပါစို့ဆိုလို့ရှိတမာရီယာလေးသိကောင်းလာတယ်သိကောင်းလာတဲ့အခါကျတော့ဝိပဿနာဉာဏ်ကလေးကလည်းအထိုက်လျောက်ဖြစ်လာပြီဆိုရင်ငြိမ်းချမ်းမှုလေးတွေဖြစ်တတ်ပါတယ်နော်စိတ်ထဲမှာငြိမ်းပြီးတော့အဲ့ဒီငြိမ်းမှုလေးနဲ့နေရတာကိုသဘောရကျအဲ့ဒီငြိမ့်နေတယ်ငြိမ့်နေတယ်စိတ်ထဲမှာငြိမ့်နေတာပေါ့လေငြိမ့်နေတယ်ဆိုတာတကယ်တော့ပြောကြဆိုဆိုလို့ရှိရင်ပီတိတို့ပတ္တတိတို့ဒုက္ခတမာတိတို့ဒီလိုင်းထဲမှာဝင်သွားတာပေါ့နော်အဲ့ဒါကြောင့်မလို့ဒါကပီတိဒါကဒုက္ခဒါကပတ္တတိဒီလိုတိတိကျကျခွဲဖို့တော့သိမလွယ်ပါဘူးနော်ဒါကစာထဲမှာသာခွဲပြောထားတာကိုမြင်လိုက်ရတဲ့ကိုအာခံစားနေတဲ့ဓာတ်အငြိမ့်ဓာတ်ပြီးပိဋိနဲ့ခံစားနေတာလားဒုက္ခလားသတ္တရိလားတမာတိဖြစ်နေတာလားကိုယ်ကိုယ်တိုင်ခွဲဖို့ရန်ခက်ပါလားခွဲဖို့ခွဲဖို့ရန်ခက်ပါလားဒါတွေကသတ္တဝါရဲ့စိတ်ကိုခွဲခြင်းစိတ်ဖြာသိနိုင်တဲ့အပိညာရှိတဲ့ပုဂ္ဂိုလ်တွေရဲ့အလုပ်အဲ့ဒီလိုခွဲပြီးတော့ဟောထားတဲ့အဲ့ဒီလိုခွဲပြီးတော့ဟောထားတာကလည်းပဲသတ္တဝါရဲ့စိတ်ကိုသိနိုင်တဲ့အပိညာရှိတဲ့ပုဂ္ဂိုလ်တွေကခွဲပြီးတော့ဟောပြထားတာသူတို့ဟောပြထားလို့ဒါကပိဋိဒါကပတ္တိဒါကဒုက္ခဒါကသမ္ပါတိဒီလိုသိနေကြတာသူတို့သာဟောမထားရင်ဘုန်းတော်ပရိသတ်တွေဘလို့နည်းနဲ့မှမသိနိုင်ဘူးကိုယ့်အနေကိုဘလို့နည်းနဲ့မှမသိနိုင်ဘူးဒီအပိညာသာမရရင်မသိနိုင်ဘူးနော်မသိနိုင်ဘူးဒါကြောင့်မလို့ဘုရားကဒုက္ခဘုရားကပိဋိဘုရားကပတ္တိဆိုတာတိတိကျကျပြောဖို့အလွန်ခက်ပါတယ်ဒါပေမဲ့မိမိစိတ်ထဲမှာတော့ပြောနိုင်တာတခုရှိတယ်အဲ့ဒါကတော့ဗာလဲဟာငြင်းညံ့နေတယ်ဒါတော့ပြောနိုင်တယ်ဟုတ်တယ်မဟုတ်လားဘာကြောင့်ငြင်းညံ့နေတယ်လဲဒုက္ခနဲ့ငြင်းတာလားပိဋိနဲ့ငြင်းတာလားပတ္တိနဲ့ငြင်းတာလားတခုခုတော့ဖြစ်မှာပဲတမာရီနဲ့ငြင်းတာလားဒါလည်းပါနေတာပဲအဲ့ဒီလိုငြင်းနေတဲ့အခါကျတော့အဲ့ဒီလိုငြင်းနေတဲ့အချိန်မှာအဲ့ဒီလိုငြင်းနေမှသိတဲ့အသိကတကယ်တမ်းပြောကြလို့ဆိုလို့ရှိရင်ဉာဏ်နဲ့လည်းသိကောင်းသိမယ်ရိုးရိုးစိတ်နဲ့လည်းသိကောင်းသိမယ်အဲ့ဒါကိုမိမိကနေပြီးတော့အဲ့ဒီငြိမ့်နေတာလေးကိုသဘောကျပြီးတော့နော်ตาရနေမယ်နှစ်သက်နေမယ်ကျင့်နဲ့နေမယ်ဆိုလို့ရှိရင်အဲ့ဒီကျင့်နဲ့နေတာလေးကလည်းပဲတဏှာဖြစ်နေတာပဲဟုတ်တယ်မဟုတ်လားငြိမ့်တဲ့အာယုံကလေးကိုအာယုံပြီးပြီးတော့ကျင့်နဲ့နေတာအဲ့ဒီလိုကျင့်နဲ့နေတာလေတဏှာပဲတချို့ကတော့ပြောတယ်အဲ့အဲ့တော့ငြိမ့်တဲ့သဘောလေးသူခံစားနေလိုက်ရတယ်။အဲ့ဒါလေးကိုခံစားပြီးတော့သူနေနေတယ်။အဲ့ဒီလိုနေနေတဲ့အတွေ့မဲ့တို့ဖိုတို့ဒီလိုထင်တာလဲရှိတတ်ပါ့နော်။ဒါပေမဲ့မဲ့တို့ဖိုတို့နဲ့သိတဲ့ငြိမ့်တဲ့တဏှာနဲ့ခံစားနေတဲ့ငြိမ့်တဲ့အငြိမ့်တဲ့ချင်းတော့တူတော့တူချင်းတူမဲ့ဒါပေမဲ့မဲ့ဖိုနဲ့သိတဲ့ငြိမ့်ကတစ်မျိုးတဏှာနဲ့ခံစားနေတဲ့အငြင်းကတမျိုးဟုတ်တယ်မဟုတ်လားများသောအားဖြင့်ဘုန်းကြီးတို့ယောဂီတွေတဏှာနဲ့ခံစားနေကြတာများပါတယ်နော်မဲ့နဲ့ခေါ်တဲ့ဒီအငြင်းတာကိုသိတာကအမြဲတမ်းနည်းပါတယ်တဏှာနဲ့ကျင့်နေနေတယ်တဏှာနဲ့သဘောကျနေတယ်နှိမ့်တတ်နေတယ်ตาရနေတယ်အဲ့ဒါဆိုရင်ဘာဖြစ်နေလဲဒါတဏှာဖြစ်နေတာပဲဒီလိုမဟုတ်လားတဏှာဖြစ်နေတာပဲအဲ့ဒါကြောင့်မို့လို့အာယုံတစ်ခုခုကိုဘာအာယုံမဲ့ပေါ်လာတဲ့အာယုံကိုကျင့်နေရင်တဏှာဖြစ်တတ်တာပဲเนาะဒ တဏှာဖြစ်တတ်တာပဲအဲ့ဒီတော့ခုနပြောတဲ့အယောင်လေးတွေကိုသဘောကျနေတယ်တဏှာဘုရားစီရီပထိုးကြောင့်ရုပ်ဝါတော်စသည်ဖြင့်ဒါတွေကိုမြင်ပြီးတော့စိတ်ထဲမှာကျင့်နေနေတယ်ဒါလည်းပါလေတဏှာပဲစီရီတော်ဘုရားတော်ကြောင့်တော့ကံတော်ဘုရားတော်ဆိုတာကတကယ်တမ်းကျတော့ဘုန်းကြီးတော်ပြိတ္တတည်းအရာဝတ္ထုတွေအကောင်ထည်တွေပုံမှန်တရားနေမလားအရာတို့ကောင်းတဲ့ပုံမှန်တရားကိုကအခုပြောနေတဲ့ပရမတ္ထဓမ္မဟုတ်ရဲ့လားပရမတ္ထဓမ္မမောင်းရင်ဘာဓမ္မလဲအဲ့ဒါပညာတိဓမ္မတွေပဲဒီလိုမဟုတ်လားဓမ္မဆိုတဲ့နေရာမှာခေါင်းကြီးတို့ပြိတ္တတ်တည်းနော်ဝိပဿနာရဲ့အာယုံဖြစ်တဲ့ဓမ္မသည်ပရမတ္ထဓမ္မပါတာနော်ဝိပဿနာသည်ဘာဓမ္မကိုအာယုံပြုရမလဲปรมัตถธรรมကိုအာယုံပြုတယ်เนาะတမာတိတမထတမာတိလို့ခေါ်တဲ့တမထသည်เนาะယဘယခပညာတိဓမ္မကိုအာယုံပြုတယ်ယဘယခปรมัตถธรรมကိုအာယုံပြုဝိပဿနာနဲ့ရှင်တွဲနေတဲ့တမာတိသည်ဘာကိုအာယုံပြုမလဲသတ္တကปรมัตถကိုအာယုံပြုမှာဘာဖြစ်လို့လဲဝိပဿနာနဲ့တွဲနေတာကိုဟုတ်တယ်မဟုတ်လားဝိပဿနာနဲ့တွဲနေတဲ့သမတ္တသမာဓိသည်ပရမတ္ထကွာယုံပြုမယ်ဝိပဿနာနဲ့လွတ်သွားပြီဆိုတာနဲ့တကယ်နဲ့ဘာကွာယုံပြုမလဲပညာကွာယုံပြုအဲ့ဒီတော့ပရမတ်ဆိုတဲ့ယောသမောနာသမောမှာစုစုဆိုက်ဆိုက်ကြီးနိုင်ရင်အဲ့ဒါဝိပဿနာနဲ့တွဲတဲ့သမာဓိလို့မှတ်ပါနော်ဒါယုဂန္တရနည်းဆိုတာလေစာရိပုတ္တရာမှာသုံးပါတယ်ယုဂန္တရနည်းဆိုတဲ့နည်းဆိုတာကသမာဓိနဲ့ปัญญาเนี่ยต้วยပြီးတော့ကြီးတဲ့နေအဲ့ဒီတော့ပညာနဲ့တွဲတဲ့တမာတိမှာတမာတိဒီဘာကွာယုံပြုတယ်လဲပြီးတော့ปรมัตถ์ကိုအာယုံပြုဝိပဿနာပညာမပါဘဲနဲ့ကြီးနေတဲ့တမာတိကြတော့ဘာကွာယုံပြုလဲပညာကွာယုံပြုတယ်အဲ့ဒီတော့အခုနပြောခဲ့တဲ့ပုံမှန်သဏ္ဍာန်တွေတွေ့နေပါတယ်ဆိုရင်အကောင်အထည်တွေတွေ့နေပါတယ်ဆိုရင်အတိတ်တွေနှမိတ်တွေရိတ်တွေအာယုန်နမိတ်တွေအဲ့ဒါတွေတွေ့နေပါတယ်ဆိုရင်ဘုန်းကြီးပြိတ္တတွေဝိပဿနာနဲ့တွဲတဲ့တမာရီလားတမာထဖြစ်တဲ့တမာရီလားအဲ့ဒါတမာထဖြစ်တဲ့တမာရီပဲဒီလိုမဟုတ်လားတမာထဖြစ်တဲ့တမာရီနဲ့ကြည့်နေတာလို့ဒီလိုမှတ်ပါဒီတော့အကျမ်းမြတ်အဖြစ်ပြောမယ်ဆိုလို့ရှိရင်အာယုန်နမိတ်ပညာတိဓမ္မသည်တမထရဲ့အာယုန်ဟုတ်တယ်မလားပညာတိဓမ္မသည်ပရမထရဲ့ပညာတိဓမ္မသည်ပရမတမထရဲ့အာယုန်ปรมัตถธรรมติวิปัตตนายะอายุเนาะปัญญาติธรรมติบาละตมถายะอายุปรมัตถธรรมติวิปัตตนายะอายุทีတော့วิปัตตนาဖြစ်ခြင်းมาတယ်ဆိုရင်ปัญญาติธรรมเนี่ยတင်းတိမ်နေရမှာလားปรมัตถธรรมရောက်အောင်ကြည့်ရမှာปรมัตถธรรมရောက်အောင်ကြည့်ရမယ်เนาะปรมัตถธรรมရောက်အောင်ကြည့်အဲ့ဒီတော့ပရမတ္ထဓမ္မရောက်အောင်ကြည့်တော့ဘယ်လိုကြည့်မလဲဒါလေးလည်းလိုသေးတာပေါ့နော်ဘယ်လိုကြည့်မလဲဆိုတဲ့အခါကျတော့ပရမတ္ထဓမ္မဆိုတာဘုန်းကြီးတို့ပြိတ္တည်းအကောင်နဲ့ရှိသလားမရှိဘူးလားအကောင်နဲ့မရှိဘူးသဘာဝတရားလေးပဲအဲ့ဒီသဘာဝတရားလေးသည်ဘယ်မှာတည်မီပြီးတော့နေတယ်လဲမေးရင်ပညာတိဓမ္မမှာတနည်းအားဖြင့်အကောင်ထဲပုံမှန်သဏ္ဍာန်ကြီးမှာတည်မီပြီးတော့နေပါလေနော်ယုံမရှိတဲ့နာကြီးတသက်ဖြစ်တဲ့ဟောဘုန်းကြီးတို့အရူပပြမာကြီးတွေကတော့တစ်မျိုးပေါ့နော်ဘုန်းကြီးတို့ကိုပြောနေတာကလူပုဂ္ဂိုလ်တွေပြောနေတာလူပုဂ္ဂိုလ်တွေဒီယုံနဲ့ကင်းရလားမကင်းဘူးယုံနဲ့မကင်းတယ်လို့ပုံမှန်သဏ္ဍာန်နဲ့ကောကင်းရလားမကင်းဘူးနော်ယုံနဲ့လည်းမကင်းတယ်လို့ပုံမှန်သဏ္ဍာန်လည်းမကင်းဘူးဘာဖြစ်လို့ဘုန်းကြီးကစကားကို20ပြောရတာလဲမေးတဲ့အခါကျတော့ယုံဆိုတဲ့နေရာမှာပုံမှန်သဏ္ဍာန်ရုပ်ရဲ့တဘာဝရုပ်ရဲ့နှစ်မျိုးရှိတယ်။ဟုတ်တယ်မဟုတ်လား။ရုပ်ဆိုတာဘာလဲလဲ။ပုံမှန်သဏ္ဍာန်ရုပ်ရဲ့တဘာဝရုပ်ရဲ့ဘယ်နှမျိုးလဲ။နှစ်မျိုးရှိတယ်လို့မှတ်ပါ။ပုံမှန်သဏ္ဍာန်ရုပ်ကပညာရုပ်။တဘာဝရုပ်ကပရမတ်ရုပ်။ရုပ်တော့ရုပ်ပဲ။ဟုတ်တယ်မဟုတ်လား။ရုပ်တော့ရုပ်ပဲ။ဒါပေမဲ့ပုံမှန်သဏ္ဍာန်ယောက်ကပညာယောက်တဘာဝယောက်ကပရမယောက်ပုံမှန်သဏ္ဍာန်ယောက်ဒီအခုနပြောခဲ့တဲ့သမထရဲ့နမိတ်တဘာဝယောက်ဒီဝိပဿနာရဲ့အာယုံ
ဒီလိုလဲခွဲပြီးတော့မှတ်ပေါ့နော်အဲဒီတော့သမထသဘောမျိုးနဲ့အဲသမထလုံကလုံနေတဲ့ပုဂ္ဂိုလ်ဒီပုံမှန်တရားရုပ်ကြည့်ရတယ်နော်ပုံမှန်တရားရုပ်ကိုကြည့်ရဝိပဿနာဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကြတော့ပုံမှန်တရားကိုမကြည့်ရဘူးပုံမှန်တရားဆိုတဲ့ပညာကိုကြော်ပြီးတော့ပရမတ်ဆိုတဲ့သဘောကိုရောက်ကြည့်ရတယ်ပုံမှန်တရားဆိုတဲ့ရုပ်ကိုခွာပြီးတော့ပရမတ်ဆိုတဲ့ရုပ်ကိုမြင်အောင်ကြည့်ရတယ်ဒီတော့ယုတ်ဇရာကနှစ်မျိုးပုံမှန်တရားရှိတဲ့ပညာယုတ်ရဲ့ပုံမှန်တရားမရှိတဲ့ပရမယုတ်ဆိုတဲ့သဘာဝယုတ်နှစ်မျိုးเนาะနာကြတော့နှစ်မျိုးလားတစ်မျိုးတည်းလားတစ်မျိုးတည်းပဲရှိတယ်နာကြတော့ပုံမှန်တရားမရှိဘူးပုံမှန်တရားမဟုတ်တဲ့သဘောပဲရှိတယ်เนาะသိကြတော့နှစ်မျိုးမဟုတ်ဘူးတစ်မျိုးတည်းပဲအဲ့ဒီတော့ဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေကသဘာဝသည်ယုတ်သဘာဝနာသဘာဝဒီနေရာဖြစ်ပြောတော့ပရမတ္တမသည်ယုတ်ဓမ္မနန္ဓမ္မဘယ်နှမျိုးလဲနှမျိုးရှိတယ်เนาะပြန်ပြောပရမတ္တမသည်ဘာနဲ့ဘာလဲယုတ်ဓမ္မနဲ့နန္ဓမ္မယုတ်ဓမ္မနဲ့နန္ဓမ္မနှမျိုးအဲ့ဒီယုတ်ဓမ္မသည်လည်းပဲဘသူကိုမှီပြီးတော့ဖြစ်တယ်လဲမေးရင်ပညာယုတ်ကြီးကိုမှီပြီးတော့ဖြစ်တယ်ဒီလိုမလားပညာယုတ်ကြီးကိုမှီပြီးတော့ဖြစ်တယ်နန္ဓမ္မကလည်းဘရုကိုခြေခံပြီးတော့ဖြစ်တယ်လဲမေးရင်ပညာယုတ်ကိုပဲခြေခံပြီးတော့ဖြစ်တယ်ပညာရောက်မပါဘဲနဲ့သူတို့ဘာဖြစ်နိုင်လဲဟုတ်တယ်မဟုတ်လားလူလောကမှာရှိတယ်လူပုဂ္ဂိုလ်တွေပေါ့နော်လူပုဂ္ဂိုလ်တွေလူပုဂ္ဂိုလ်တွေကရောက်နေတွဲနေတဲ့ပုဂ္ဂိုလ်တွေဆိုတော့ဟောဒီပညာရောက်မပါဘဲနဲ့ပရမတ်ရောက်ဖြစ်အောင်ထောင်းတာမရှိဘူးနော်ပညာရောက်ပါမှပရမတ်ရောက်ပြီဖြစ်ဖြစ်ဟုတ်တယ်မဟုတ်လားဒီတော့ဆက်ကြပါစို့ဘုန်းကြီးတို့ပရိသတ်တွေရောက်ဆိုတဲ့သဘောနာမ်ဆိုတဲ့သဘောနှစ်မျိုးရှိတဲ့အထက်မှာပရမတ်ယုတ်ဆိုတဲ့သဘောကိုအရင်ပြောကြည့်လိုက်တာနော်ဟောဒီယုတ်ကပညာယုတ်ဒီယုတ်ကပရမယုတ်ဟောဒီယုတ်ကရာဟုထုကောင်းတဲ့ပုံမှန်တရားရှိတဲ့ယုတ်ဟောဒီယုတ်ကရာဟုထုမောတဲ့သဘောယုတ်အဲ့ဒီသဘောယုတ်ဆိုတာကဘလို့ကိုမှီးနေလဲပုံမှန်တရားပညာယုတ်ကြီးကိုမှီးပြီးတော့မှဖြစ်နေတာနော်ဒီတော့ကိုကိုကိုကိုပြန်ကြည့်လိုက်မယ်ဆိုရင်ပဲဘာတွေတွေ့မလဲဒုပေါင်းကခြေလက်ပုံမှန်တရားတွေ့ဒုပ္ပံကခြေလဲဆိုတဲ့ပုံမှန်တရားတွေ့မယ်အဲ့ဒီခန္ဓာကိုယ်စိတ်ပိုင်းတွေကိုပေါင်းစပ်ဖွဲ့စည်းထားတာကိုလူလို့ခေါ်နေတာဟုတ်တယ်မဟုတ်လားခန္ဓာကိုယ်စိတ်ပိုင်းတွေနဲ့မပြောချင်ဘူးကုဋ္ဌာတာအနေနဲ့ပြောမယ်ဆိုရင်သမေမွဉ္ဉင်ခြေသိလက်သိသွားရေတို့ရေပါအတတွေယိုကျော်ဒါတွေပေါင်းစပ်ဖွဲ့စည်းထားတာကိုလူလို့ခေါ်နေတယ်ဟုတ်တယ်မဟုတ်လားအတတွေယိုကျော်သမေမွဉ္ဉင်ခြေသိလက်သိသွားအသက်အဆုတ်ကြောက်ကနှလုံးဒါတွေတခုမှမရှိတော့ဘူးဆိုရင်လူစရာလည်းမရှိတော့ဒီတော့သံမွေဝင်းချင်းခြေသိလက်သိသွားရေတို့ရေပါပုံမှန်တရာသည်ပညာရောက်နော်တနည်းအားဖြင့်ပြောတော့ဒုပေါင်းကခြေလက်စရာသည်ပညာရောက်အဲ့ဒီပညာရောက်ကြီးတဲ့မှာဘယ်ရောက်တယ်မှီပြီးတော့နေတယ်လဲမေးရင်ဟောဒီပရမတ်ရောက်လို့ခေါ်တဲ့သဘာဝတရားကလေးတွေမှီပြီးတော့နေတယ်အဲ့ဒီသဘာဝတရားလေးတွေထဲမှာသင်္ကြန်စကားနဲ့ပြောမယ်ဆိုရင်တော့ဥပါရယုတ်စရာရှိတယ်မဟာဘုယုတ်စရာရှိတယ်နော်အခြေခံအများမြင်တာထင်တာတဲ့ယုတ်ကမဟာဘုအဲ့ဒီမဟာဘုကိုအခြေခံပြီးတော့မှနောက်ဆက်တွဲပါလာတဲ့ယုတ်တွေကဥပါဒယုတ်မဟာဘုယုတ်နဲ့ဥပါဒယုတ်ဒီလိုနှစ်မျိုးရှိတယ်ဒါပြီးတော့မှသဘောလေးလာဖို့တဲ့ပုံစံတွေသိကြပါတယ်မဟာဘုယုတ်ကအခြေခံအများမြင်တာထင်တာတဲ့ယုတ်တိထားလို့ရတဲ့ယုတ်ဥပါရယုတ်ကမဟာဘောယုတ်ကိုအမိပြုတ်ပြီးတော့မှမဟာဘောယုတ်ရဲ့နောက်ဆက်တွဲကပ်ပြီးတော့ပါလာတဲ့ယုတ်တွေဒီတော့ဥပါရယုတ်ကိုမြင်လိုက်တာနဲ့အဲမဟာဘောယုတ်ကိုမြင်လိုက်တာနဲ့ဥပါရယုတ်တွေကိုလည်းအလိုလိုမြင်မိတာဖြစ်သွားပြီဒီတော့ဥပါရယုတ်နဲ့မဟာဘောယုတ်စာတဘောရဘုဒ္ဓရာတဘောရလေ့လာခြင်းတော့အားလုံးကိုလေ့လာဖို့ဒါပေမဲ့ဝိပဿနာလုပ်ငန်းအနေနဲ့တကယ်တမ်းရှုပြီဆိုတဲ့အခါကျတော့ဥပါရယုတ်ကိုသိချရှုဖို့မလိုပါဘူး။ဘယ်ယုတ်ကိုရှုမလဲ။မဟာဘောယုတ်ကိုသာရှု။မဟာဘောယုတ်ကိုရှုပြီဆိုရင်မဟာဘောယုတ်မှာတည်မှီပြီးတော့နောက်ကနေတဏှငင်တစ်စင်မှာပါလာတဲ့ဥပါရယုတ်ကလေးတွေကိုလည်းအလိုလိုသိမြင်ပြီးသားမဖြစ်ဘူးလားဖြစ်။အလိုလိုသိမြင်ပြီးသားဖြစ်သွားတာပဲ။ဒီလိုမဟုတ်လား။အဲ့ဒါကြောင့်မလို့ယုတ်ဆိုတဲ့နေရာမှာဥပါရယုတ်ရှိတယ်မဟာဘုယုတ်ရှိတယ်အဲ့ဒီနဲ့ပြောတဲ့မှာအဓိကထားကြည့်ရမှာကမဟာဘုယုတ် ဥပါရယောဂဝိဓိကထာကြည့်ကြမလို့ဘူးအဲ့ဒီမဟာဘောယုံတော့သဘောပေါက်မယ်ဆိုရင်ပဲဝိပဿနာဉာဏ်ဖြစ်နေပါတယ်ဟုတ်တယ်မလားဥပါရယောဂဥပါရယောဂတစ်ခုချင်းတစ်ခုချင်းလိုက်ကြည့်တဲ့လုပ်ငန်းတွေဒါအပိညာရဲ့လုပ်ငန်းနော်အပိညာရဲ့လုပ်ငန်းဘုန်းတော်ပရိသတ်တွေကအပိညာရဖို့ကြိုးစားနေတာလားမဖို့ရဖို့ကြိုးစားနေတာလားမဖို့ရဖို့ကြိုးစားနေတာဖြစ်တဲ့အပိညာရဲ့လုပ်ငန်းပါလဲဖြစ်တယ်မပါလဲဖြစ်အသေးစိတ်သိလဲဖြစ်တယ်မသိလဲဖြစ်တယ်ဒါတွေရှိဖို့မလိုဘူးလို့ခွန်ကြီးကပြောနေတာမဟုတ်ဘူးဒါပေမဲ့ဒါအသေးစိတ်မကြည့်လဲပဲမဖို့ရနိုင်ပါတယ်လို့ပြောနေတာဟုတ်တယ်မလားဒါလေးတွေရှိဖို့မလိုဘူးလို့ပြောတာမဟုတ်ဘူးเนาะကြည့်ချင်လဲကြည့်မကြည့်ချင်လဲနေเนาะကြည့်ချင်လဲကြည့်မကြည့်ချင်လဲနေတော်တော်ဝိပဿနာဉာဏ်မဉာဏ်ဖွဉာဏ်ဖြစ်ဖို့ရကတော့မဟာဘော၄ပါးလောက်ကိုနိုင်နိုင်နင်းနင်းကြည့်နိုင်ရင်ကိုပဲဝိပဿနာဉာဏ်ဖြစ်ပါဘူး။အဲ့ဒီမဟာဘော၄ပါးလောက်ကိုပဲနိုင်နိုင်နင်းနင်းကြည့်ဖို့တော့မအင်မတန်ခက်တယ်။ဟုတ်တယ်မလား။အဲ့ဒီတော့အဲ့ဒီမဟာဘော၄ပါးဆိုတဲ့ရုပ်တည်ဘယ်မှာတည်နေပြီးတော့နေတယ်လဲမေးရင်ပုံမှန်တရဆိုတဲ့ဟောဒီပညာယုတ်ကြီးမှာတည်နေပြီးတော့နေတာ။အဲ့ဒီတော့ဟောဒီမဟာဘောယုတ်ကလေးတွေကိုတဘာဝယုတ်ကလေးတွေကိုကြည့်ကျင်ပါတယ်ဆိုရင်တို့ကြည့်ပဲတရားဖွဲ့ကြည့်ဖို့ဆိုတာအမှန်တန်ခက်တယ်။ဘာဖြစ်လို့တော့ပုံမှန်တရားပညာယုံနဲ့တွဲပြီးတော့ဖြစ်နေလို့။အဲဒီတော့ဘလို့ကိုအရင်မြင်ရမလဲ။ပုံမှန်တရားပညာယုံကိုအရင်မြင်ရ။နော်။မဟာဘောယုံကိုကြည့်မယ်။ပရမယုံကိုကြည့်မယ်။ပရမယုံကိုဘလောက်ပဲကြည့်ပြီးကြီးညာတော့လည်းပဲကြည့်ကစမ်း။ပရမယုံကိုတမ်းမြင်မှလား။ပညာယုံကိုအရင်မြင်မှလား။ပညာရောက်ကိုရင်မြင်လိုက်ဆိုလိုရင်းကတော့ဆွေးကြပါလို့ဈဉ္ညံသွားတယ်ဟုတ်တယ်မလားဈဉ္ညံသွားတယ်ဈဉ္ညံသွားတယ်ဆိုတာဘာလို့တာလဲလမ်းလျှောက်လမ်းလျှောက်တာကဈဉ္ညံသွားတယ်လို့ခေါ်တာအဲဒီတော့လမ်းလျှောက်တဲ့အခါမှာဘာနဲ့လျှောက်တယ်လဲမေးရင်ခြေထောက်နဲ့လျှောက်ရှင်းရှင်းပြောရင်ခြေထောက်နဲ့လျှောက်အဲဒီခြေထောက်နဲ့လျှောက်အဲဒီခြေထောက်နဲ့လျှောက်နေတဲ့အချိန်မှာအဲ့ဒီခြေထောက်ဆိုတဲ့ပညာပုံမှန်တရားကြီးတယ်မှာဟောဒီမဟာဘုရားတရားကလေးရှိနေတယ်မရှိဘူးလားရှိလားပညာတရားဟောဒီပုံမှန်တရားခြေထောက်ကြီးတယ်မှာဟောဒီမဟာဘုရားတရားကလေးရှိနေတယ်နော်အဲ့ဒီမဟာဘုရားတရားကလေးတွေမြင်ဖို့ဆိုရင်အရင်ဆုံးပုံမှန်တရားဆိုတဲ့ပညာကြီးကိုပဲကြည့်ရမှာပဲသူကလုံးဝမကြည့်ဘဲနဲ့ဒီမဟာဘုရားကလေးတွေကွက်ကြည့်ဖို့ရအင်မတန်ခက်ပါတယ်အင်မတန်ဉာဏ်ရင်းတဲ့ပုံပုံများတော့မြင်နိုင်တယ်ဉာဏ်ညွတ်တဲ့ပုဂ္ဂိုလ်များဘလုံးမကြည့်လို့မရဘူး။နော်ဘလုံးမမကြည့်နိုင်ဘူး။ဒါကြောင့်မလို့ခွန်တော်ပရိသတ်တွေကအရင်ဆုံးပါဘေကန်းစကြည့်မလဲ။ပညာယုတ်ကနေစကြည့်ပြီးတော့မှပရမယုတ်ကိုမြင်အောင်ကြည့်။ဟုတ်တယ်မလား။ဒီတော့ခွန်တော်ပရိသတ်တွေနားလည်ထားရမှာကပညာယုတ်ရှိတယ်ပရမယုတ်ရှိတယ်။ပညာယုတ်ကပုံမှန်တရားအရာဝတ္ထုအကောင့်တဲ့အထက်တရပရမယုတ်ကသဘာဝတရား။အဲ့ဒီသဘာဝတရားကိုကြည့်တော့မယ်ဆိုရင်အကောင့်တဲ့အရာဝတ္ထုပုံမှန်တရားအဲ့ဒီတရားကြီးကိုအရင်ဆုံးကြည့်ပြလိုက်ပါနော်အဲ့ဒါတော့ကြည့်ပြလိုက်တဲ့အခါကျတော့အကောင့်ထဲရောက်တဲ့ပုံမှန်တရားကြီးပြီးမိမိတို့တကယ်ကြည့်သင်တဲ့အာယုံဟုတ်သလားမဟုတ်ဘူးလားဟုတ်ပါပါဘုရားအဲ့ဒီလိုတော့နားလည်ထားရမယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုနားလည်ထားမှအမှန်ကိုသူရောက်မှာပေါ့အဲ့ဒီလိုနားလည်မထားရင်တော့အမှန်ရောက်နိုင်ပါမလားမရောက်နိုင်ဘူးခြေထောက်ကိုကြည့်ဆိုရင်ခြေထောက်ပဲသူကြည့်နေမှာပဲတလန်းချင်းတလန်းချင်းလှမ်းတာကိုကြည့်ဆိုရင်လည်းတဏှာညတဏှာညနှမ်းတာကိုပဲကြည့်နေမှာပဲအဲ့ဒီလိုကြည့်နေလို့ကတော့တသက်လုံးလမ်းမှန်ရောက်ပါမလားဘာဖြစ်လို့တော့အဲ့ဒီမြင်နေတဲ့ပုံမှန်တရားခြေတော့ကိုမြင်နေတဲ့အမြင်ဒီအဲ့ဒီအမြင်ကိုပဲမှန်တယ်လို့သူစိတ်ထဲမှာထင်နေတာကိုဒီလိုမဟုတ်လားခြေတော့တဲ့ပုံမှန်တရားကိုမြင်တဲ့အမြင်ဒီဒါမမှန်ဘူးဒါကိုကြည့်ရမှာမဟုတ်ဘူးတကယ်ကြည့်ရမှာကဟောဒီမှာပရမယောအဲ့ဒီလိုကိုကြိုတင်သိထားဖို့လိုတယ်အဲ့ဒီလိုကြိုတင်သိထားတာဒီညာတာပရိညာဒီလိုမဟုတ်လားညာတာပရိညာအဲ့ဒီညာတာပရိညာအသိနဲ့ကြိုတင်သိထားပြီးတဲ့အခါကျတော့မှလက်တွေ့ကြည့်လိုက်တဲ့အခါမှာကြည့်ကစားမှာဘာတွေ့မလဲပုံမှန်တရားတွေ့ခြေတော်တလန်းချင်းတလန်းချင်းနှမ်းနေတာဒါကိုပဲတွေ့နေအဲ့ဒီတော့အဲ့ဒီတလန်းချင်းတလန်းချင်းနှမ်းနေတဲ့ခြေထောက်ရဲ့အမှုအရာကိုပရမသောဘာနဲ့ကြည့်မလဲတတိနဲ့ကြည့်။ဒါဝိပဿနာလောကမှာဘုန်းကြီးတို့အခြေခံနေတတိသမာဓိပညာဒီသုံးမျိုးဒီအခြေခံမဲ့ ဒီတော့ဒီလမ်းစဉ်၃မျိုးကိုကြော်လို့မရဘူးဒီလမ်းစဉ်၃မျိုးတစ်ခုခုခြံထားလို့လည်းမရဘူးเนาะဒါကြောင့်မလို့ဝိပဿနာသဘောပြောပါဆိုလို့ရှိရင်တတိနဲ့စပါပြီးတော့ပါလေသမာဓိရောက်ပြီးတော့ပါလေပညာအဲ့ဒီ၃မျိုးကလွဲရင်ဝိပဿနာဖြစ်ကုန်မဖြစ်ဘူးเนาะပြီးတော့တတိမပါဘဲနဲ့သမာဓိဖြစ်ရောထောတာမရှိဘူးသမာဓိမဖြစ်ဘဲနဲ့လည်းဝိပဿနာဖြစ်ရောထောတာမရှိဘူးတတိသမာဓိနဲ့ခုတည်းနဲ့လည်းပဲဝိပဿနာမဟုတ်ဘူးတတိသမารီမပါဘဲနဲ့လည်းပဲဝိပဿနာမဖြစ်ဘူးဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ဝိပဿနာတရားသစ္စာတရားအလုပ်ပိတရားကိုဟောပြီဆိုလို့ရှိရင်ဘယ်နှခါပဲဟောဟောဘယ်နေရာပဲဟောဟောတတိသမารီပညာဒီသုံးမျိုးကိုအချိန်ကဟောရတာပဲဟောဖို့ဟောနည်းတာ꿰ခြင်း꿰မယ်ဟုတ်တယ်မဟုတ်လားဟောဖို့ဟောနည်းစကလုံးတာ꿰ခြင်း꿰မယ်မြင်ပုံမြင်နည်းကြည့်ပုံကြည့်နည်းအပြောင်းအလဲလေးနဲ့ပြောချင်ပြောမယ်အခြေခံကတော့တတိသမာဓိပညာဒါပဲအဲ့ဒီသုံးမျိုးနဲ့သွားပုံသားနည်းနားနဲ့သွားမယ်ဆိုလို့ရှိရင်ဘုန်းတော်ပြိတ္တာကြီးနောက်တာတရားနာကြမလို့တော့တခါတည်းရှုတတ်သွားပြီဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့ယနေ့သစ္စာတရားလောဘိတရားကိုကြားနာတဲ့အခါမှာဝိပဿနာတရားလောလောထချင်ပါတယ်ဆိုရင်အခုဘုန်းကြီးပြန်ရောက်ပါလေဈဉ္ဉကမ္မထာဟုတ်တယ်မဟုတ်လားအဲ့ဒီဈဉ္ဉကမ္မဋ္ဌာန်းကိုရှုတဲ့အခါကျတော့ပထမဆုံးပါတဲ့ရှုတတိနဲ့ရှုတတိနဲ့ရှုဆိုတော့သတိပ္ပဏဂိမ့်ပေါ့အသိလေးကတ်ထားပေါ့သတိပ္ပဏဂိမ့်တယ်ဆိုတာအသိလေးကတ်ထားတာပြောတာပဲအသိလေးကတ်ထားတာဘယ်မှာကတ်မလဲစဉ်းစားစရာပေါ့နော်အသိလေးကတ်ထားပါသိပေးပါသိပေးပါသိပေးပါဘယ်ပါဘယ်ပေါ်မှာသိပေးရမှာလဲဘာကိုသိပေးရမှာလဲသိကစားမှာတော့ခြေထားကိုသာသိပေးလိုက်ဟုတ်တယ်မဟုတ်လားသိကစားမှာလေခြေရကိုပဲတည်ပေးလိုက်ပါတကယ်တော့ခြေရသည်အမြဲတမ်းတည်သွားမယ်တရားလားမဟုတ်ပါဘူးတိက္ကသမှာခြေရတည်ပေးရပေမဲ့ခြေရသည်တကယ်တည်ရမယ်တရားမဟုတ်ဘူးဆိုတော့နားလည်ထားပါအဲ့ဒီခြေရကြီးကိုကြည့်နေရင်ရှင်းနေရင်ကြည့်နေတဲ့ဒီခြေထောက်ထဲမှာဟောဒီသဘာဝတရားကလေးတွေပရိဝီအာဘောတိဇောဝါယောဆိုတဲ့ဓာတ်သဘောလေးတွေရှိတယ်ဆိုတာကိုကြိုတင်ပြီးတော့သဘောပေါက်ထားပါအဲ့ဒီတော့သဘောပေါက်ထားပြီးတော့မှခြေတော်ကြီးကိုကြည့်နေရင်ကြည့်နေတယ်အဲ့ဒီခြေတော်ကြီးထဲမှာတဏှာညနှမ်းနေရင်လည်းအဲ့ဒီနှမ်းနေတဲ့ခြေတော်အမူအရာထဲမှာပထဝီဓာတ်ကလေးဘလို့ပါနေတယ်လဲအာဘောဓာတ်ဘလို့ပါနေတယ်လဲဝါယောဓာတ်ဘလို့ပါနေတယ်လဲတေဇောဓာတ်ဘလို့ပါနေတယ်လဲအဲ့ဒါကိုကဲခတ်ဟုတ်တယ်မဟုတ်လားပညာထက်ကနေပြီးတော့ပရမတ်ကိုခွဲထုတ်ဟုတ်ရလားပညာထက်ကနေပြီးတော့ဗာလဲပရမတ်ကိုခွဲထုတ်ပညာဆိုတဲ့နော်အကျမ်းတယ်ကြီးတကနေပြီးတော့ပရမတ်ဆိုတဲ့အမှုတယ်လေးတွေကိုရွရွပြီးတော့ထောက်တော့အဲ့ဒီလိုထောက်ဖို့ရန်အတွက်တတိလက်လွတ်လို့မရဘူးတတိလက်လွတ်သွားတာနဲ့တကယ်နဲ့ခြေထောက်နဲ့သွားတယ်ငါသွားတယ်ဒီလိုဖြစ်လာတာကိုတတိလက်လွတ်သွားတာနဲ့တကယ်နဲ့ဘယ်ခြေထောက်နဲ့သွားတယ်ညာခြေထောက်နဲ့သွားတယ်ငါသွားတယ်ပုဂ္ဂိုလ်သတ္တဝါသားတယ်ဒီအတွေ့လေးချက်ချင်းရောက်သွားတာပဲအဲ့ဒီအမြင်လေးချက်ချင်းရောက်သွားတာပဲဘာဖြစ်လို့ရောက်သွားတာလဲတတိလက်လွတ်သွားလို့တတိလက်လွတ်သွားလို့ဆိုတော့ဘုန်းကြီးတို့ပြိဿတည်းเนาะကိုယ်နှကိုယ်ကမြင်နေကြအမြင်ကပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကမြင်နေကြဖြစ်နေတာကိုဟုတ်တယ်မဟုတ်လားခြေထောက်နဲ့သွားတယ်တလန်းညတလန်းညသွားတယ်ငါဈေးညရှောင်းနေတယ်ငါလမ်းသွားနေတယ်ဒါကကိုယ်ကသိနေကြအတိအဲ့ဒီတော့သိနေကြအတိဖြစ်တဲ့အတွက်အဲ့ဒီသိနေကြအတိကနေပြီးတော့အထုတ်တယ်လေသိရမယ်ပရမတ်သဘောတရားကိုဆိုင်အောင်သိဖို့ရန်ကအမြဲတမ်းတတိထားကြည့်မှသိတာတတိလက်လွတ်သွားတာနဲ့မူလခြေထောက်စီပြန်ရောက်သွားတာပဲပုဂ္ဂိုလ်စီပြန်ရောက်သွားတာပဲတတ္တဝါစီပြန်ရောက်သွားတာပဲငါဆိုတဲ့စီပြန်ရောက်သွားတာပဲဒါကြောင့်တတိလက်လွတ်လို့ကိုမရဘူးတတိလက်လွတ်လိုက်တဲ့လိုက်တာတဲ့တစ်ပိုင်းနဲ့ငါသွားတယ်ငါလာတယ်ငါစားတယ်ငါတောက်တယ်ငါပြောတယ်ငါပဲဒီစီပြန်ရောက်သွားတာပဲပညာစီပြန်ရောက်သွားတာပဲအဲဒါကြောင့်မလို့ဝိပဿနာစီရောက်အောင်ဘလူကဘလူနဲ့တွတ်တုံပုတ်ပေးရမှာလဲတတိနဲ့တုံပုတ်ဘလူနဲ့ညှုံပေးရမှာလဲတတိနဲ့ညှုံပေးဟုတ်တယ်မလားဘာကိုညှုံပေးရမှာလဲဟောဒီပရမတ်တရားကိုညှုံပေးပုံမန္တရာကြည့်တယ်မှာဟောဒီပရမတ်ယုတ်ကလေးတွေရှိတယ်ပရမတ်ယုတ်ရှိတယ်လို့ပရမတ်နံရောမရှိဘူးလားရှိရှိတယ်တလန်းချင်းတလန်းချင်းသွားနေရင်နဲ့နော်တလန်းချင်းတလန်းချင်းသွားနေရင်နဲ့လမ်းလျှောက်လို့ကောင်းတယ်ဆိုတဲ့အသည့်လမ်းလျှောက်လို့မကောင်းဘူးဆိုတဲ့အသည့်ခြေတော်ကလေးချလိုက်တယ်သ ကြံမင်းလေးကိုနင်းလိုက်တယ်အပူတယ်ဆိုတဲ့အသည့်အေးတယ်ဆိုတဲ့အသည့်အောက်ကအမာခံလေးမာမာလေးအောက်ကအခင်းလေးကပျော့ပျော့လေးဒီလိုမဟုတ်လားပျော့သဘောမာသဘောလေးကအထဝီပူသဘောအေးသဘောလေးကတေသောဒီလိုမဟုတ်လားအခြေတော်ကလေးကတည်းကမြောက်လာပြန်ပြီတွကြရှေ့ကျုံသွားပြန်ပြီတွကြအောက်ကျသွားပြန်ပြီတွကြမြောက်လာပြန်ပြီတွကြရှေ့ကျုံသွားပြန်ပြီတွကြအောက်ကျသွားပြန်ပြီငြိမ့်နေတာလားလှုပ်နေတာအဲအဲ့ဒါအဓိကပဲဟုတ်တယ်မဟုတ်လားဝိပဿနာရှုတဲ့အခါမှာဒါလေးတွေအဓိကပဲစာလုံးတိုင်းလျှောက်ပြောင်းနေဖုန်းတို့ပြိတ္တတွေတချို့ကြတော့သိနားမနေချင်းဘူးဒါကြောင့်မလို့ဘုန်းကြီးတို့ကတရားဟောတဲ့အခါမှာဝိပဿနာလုပ်ပြီးဟောတဲ့အခါမှာအမြဲတမ်းစာလုံးသိမပြောဘူးနော်အရာသုံးစကားလေးနဲ့ပရိသတ်နားလည်တဲ့စကားလုံးလေးကိုရွရွပြီးတော့ပြောလို့ပြောတာရှိပါတယ်။အဲဒီတော့ခြေတော်ကလေးမြောက်လာတဲ့ဒါလှုပ်သွားတာမလား။ရှစ်တုံသွားတယ်လှုပ်သွားတာ။အောက်ကျသွားတယ်ငြိမ်သွားတာ။ဟုတ်တယ်မလား။လှုပ်တယ်ငြိမ်တယ်လှုပ်တယ်ငြိမ်တယ်ဒါပါသဘောလေ။အဲ့တော့ဝါယောသဘောပဲဝါယောသဘောဝါယောတက်ကထုတ်တယ်လေ။ရှာနေပြန်မလို့ဘူး။ဟုတ်တယ်မလား။လှုပ်သွားလိုက်ညှိသွားလိုက်ရွေးသွားလိုက်ကြက်သွားလိုက်လှုပ်သွားလိုက်ညှိသွားလိုက်ရွေးသွားလိုက်ကြက်သွားလိုက်ခြေတော်ကြီးကြီးနေပေမဲ့ခြေတော်လိုမြင်ရမှာလားအဲ့ဒီသဘောလေးတွေမြင်ရမှာလှုပ်သဘောလေးကိုကြည့်ညှိသဘောလေးကိုကြည့်ရွေးသဘောလေးကိုကြည့်ညှိသဘောလေးကိုကြည့်ကြက်သဘောလေးကိုကြည့်ဒီလိုမဟုတ်လားအဲ့ဒီသဘောလေးတွေဝါရောရဲ့သဘောလေးပဲနော်ဒါဝါရောရဲ့သဘောလေးပဲလောင်ရင်ရွာရင်လောင်ရင်ရွာရင်လည်းတော့ချလိုက်တယ်ကျမ်းမြေလေးပေါ်မှာအောက်ကကြောက်ကြားလေးပေါ်နေမိတယ်အေးတယ်ကော်စောလေးပေါ်နေမိတယ်ပူတယ်အေးတယ်ပူတယ်အေးတဲ့သဘောပူတဲ့သဘောကဒီသောယုတ်ဟုတ်တယ်မဟုတ်လားဒီသောယုတ်အောက်ကမာမာလေးအောက်ကပျော့ပျော့လေးမာသဘောပျော့သဘောလေးကပရဝီယုတ်လှုပ်တယ်ငြိမ်သွားတယ်ရွေးသွားတယ်ရက်သွားတယ်လှုပ်တယ်ငြိမ်သွားတယ်ရွေးသွားတယ်ရက်သွားတယ်ခြေတလန်းချင်းတလန်းချင်းနှမ်းလို့ခြေတော်ကြီးနှမ်းနေပြီမဲ့ခြေတော်ကိုကြည်လှုပ်သဘောငြိမ်သဘောကိုသိဟုတ်တယ်မဟုတ်လားကြည်ရမှာကခြေတော်သိရမှာကလှုပ်သဘောငြိမ်သဘောရွေးသဘောရက်သဘောဒါကိုသိနော်ခြေတော်ကိုမသိနဲ့ဘာဖြစ်လို့ခြေတော်ကစကြည့်ရမှလဲမေးလှုပ်သဘောညင်သဘောကိုအရင်ဆုံးကြည့်ဖို့ခက်လို့အဲဒီလိုခက်တဲ့အတွက်ခြေတော်ဆိုတဲ့ပုံမှန်သနာကြီးကနေပြီးတော့တဖြည်းဖြည်းနဲ့နှွယ်ပြီးတော့ယူပါလားနော်အဲဒီလိုမှနှွယ်ပြီးတော့မယူရင်လဲစိတ်ကခြေတော်ဆိုတာကြီးကတစ်သလုံးကသိနေတာကိုလွယ်လွယ်နဲ့ဖြောက်လို့မရဘူးဟုတ်တယ်မလားအဲဒါကြောင့်မလို့အခုပြောနေတာလေးဒီဘုန်းတော်ပြိတ္တတွေတခြားကိုတိအောင်ရှာနေတာလားဓမ္မကိုတိအောင်ရှာနေတာပုံမှန်သနာဆိုတဲ့ပညာထက်ကနေဓမ္မဆိုတာကိုခွဲထုတ်ဟုတ်တယ်မဟုတ်လားပုံမှန်သနာဆိုတဲ့ပညာထက်ကနေဓမ္မကိုတွေ့အောင်ရှားနေတယ်နော်အဲဒီတော့တလန်းချင်းတလန်းချင်းလှမ်းနေတလန်းချင်းတလန်းချင်းလှမ်းနေဘာနဲ့လဲခြေတော်နဲ့လှမ်းဘလူသွားငါသွားဟုတ်တယ်မဟုတ်လားငါသွားတယ်ငါလှမ်းလျှောက်တယ်ဘာနဲ့သွားခြေတော်နဲ့သွားဒါကကိုယ်တက်သလုံးသိလာခဲ့တဲ့အသည့်နော်အဲ့ဒီတည်းကနေပြီးတော့မှငါဆိုတဲ့တည်းကနေခြေတော်ဆိုတဲ့တည်းကနေပြီးတော့ငါမဟုတ်တဲ့ခြေတော်မဟုတ်တဲ့တဘာဝတရားလေးတွေကိုမြင်အောင်ကြည့်။အဲ့ဒီလိုမြင်မော့တဲ့ဘလူနဲ့ညုံပေးရမှာလဲတတိနဲ့ညုံပေး။အဲ့ဒီတော့တတိနဲ့ညုံပေးတဲ့အခါကျတော့ပုံမှန်သနာမဟုတ်တဲ့ငါမဟုတ်တဲ့ခြေတော်မဟုတ်တဲ့ဟောဒီရောသဘောလေးတွေသတိထားမိလာပြီနော်။အဲ့ဒီတော့သတိထားမိလာတာနဲ့တကယ်နဲ့အဲ့ဒီသဘောတရားကလေးတွေကလည်းပဲတို့ကြည့်ပဲဖြစ်နေတာမဟုတ်ဘူးเนาะနာနဲ့တွတ်တွတ်ပြီးတော့ဖြစ်နေတာဘယ်လိုတွတ်တွတ်ပြီးတော့ဖြစ်နေသလဲမေးတော့ဩတဏှာချင်းတဏှာချင်းနှမ်းလိုက်တဲ့အခါကျတော့ခြေတော်ကလေးရွေ့သွားတယ်ခြေတော်ကလေးရွေ့သွားတယ်ခြေတော်ကပညာရွေ့သွားတာကပရမတ်ဒီလိုလားပါဘူးဟုတ်တယ်မလားခြေတော်ကဘာယုံလဲပညာယုံရွေ့သွားတဲ့သဘောလေးကပရမတ်ယုံခြေတော်ကပညာယုတ်ရွေးသွားတဲ့သဘောလေးကပရမတ်ယုတ်ဟုတ်ပြီတော့အဲ့ဒီပရမတ်ယုတ်ကလေးရွေးသွားတယ်လို့သိလိုက်တယ်ဘာနဲ့သိနာနဲ့သိတာမလားနာမပါရင်သိတယ်ဆိုတာဖြစ်ပါမလား နာနာမပါရင်ရွေမှန်းလည်းမသိဘူးငြိမ်မှန်းလည်းမသိဘူးနာမှန်းလည်းမသိဘူးကြိုက်မှန်းလည်းမသိဘူးကြင်မှန်းလည်းမသိဘူးပူမှန်းလည်းမသိဘူးအေးမှန်းလည်းမသိဘူးသိတာလေးပဲဘယ်လိုဟာသိနာငါသိတာဒါကြောင့်မလို့ပူတယ်ဆိုတာကိုသိလိုက်တာနဲ့တပည့်နဲ့ပူတာဒီရုပ်သိတာကနာဒီလိုမဟုတ်လားအေးတာကိုသိလိုက်တယ်ဆိုတာနဲ့တပည့်နဲ့အေးတာဒီရုပ်သိတာကနာယောကနဲ့ဟောရီပုံမန္တရာကိုမှီပြီးတော့ဖြစ်နေတာပဲနိုင်ငံလဲဟောရီပုံမန္တရာဆိုရဲပုဂ္ဂိုလ်တ attva ကြီးထဲမှာဖြစ်နေတာပဲပုဂ္ဂိုလ်တ attva တ attva ကြီးကိုမှီပြီးတော့ဖြစ်နေတာပဲဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ဟောရီတဘာဝဖြစ်တဲ့ယောတဘာဝဖြစ်တဲ့နံပရမတ်ယောပရမတ်နံနေသည်ဘယ်ပုံမှာမှီပြီးတော့ဖြစ်နေတာလဲပုံမန္တရာပညာယောကြီးကိုမှီပြီးတော့ဖြစ်နေတာပုံမန္တရာပညာယောကြီးကိုမှီပြီးတော့ဖြစ်နေပြီမဲ့လို့လည်းပဲပုံမန္တရာပညာယောသည်ဝိပဿနာရဲ့အရှုခံတရားဟောသလားမဟုတ်ဘူးလားဝိပဿနာရဲ့အရှုခံတရားကပရမတ်ဖြစ်တဲ့ယုံနဲ့ပရမတ်ဖြစ်တဲ့နံပညာယောကိုကြည်ပရမတ်ယောကိုသိပရမတ်ယောကိုသိတာနဲ့တပိုင်းနဲ့ပရမတ်နံကိုလည်းတွဲပြီးတော့သိတယ်သိမခဲရင်မို့တော့ဘုန်းတော်ပြိတ္တတဲ့ဟုတ်တယ်မဟုတ်လားအဓိကကတော့ပညာဖြောက်ဖို့ပဲဒီပညာမပြောက်ရင်တော့ปรมัตถ์ကိုတွေ့ပြီမဲ့ပညာနဲ့ปรมัตถ์တွေ့နေပါတယ်ဆိုရင်တော့အမြင်ကမှန်တယ်မပြောနိုင်ဘူးဟုတ်တယ်မဟုတ်လားအမြင်မှန်တယ်မပြောနိုင်ဘူးဒါတော့ဒီနေရာမှာအမြင်မှန်တယ်ဆိုတာကปรมัตถ์ပညာတွေ့မဲ့နောက်တကပညာနဲ့ปรมัตถ์တွေ့မဲ့နောက်တကပညာကိုလုံးဝမတွေ့တော့ဘူးปรมัตถ์ပဲတွေ့တော့အဲ့ဒီအဆင့်ရောက်ကြိုးစားပြီးတော့ကြည့်ရမှာပဲနော်ပညာကိုမတွေ့တော့ဘူးပညာဆိုတဲ့အသိမရှိတော့ဘူးပညာဆိုတဲ့အထင်မရှိတော့ဘူးပညာဆိုတဲ့အမြင်မရှိတော့ဘူး။ဆိုရင်ကတော့ငါဆိုတဲ့အသိမရှိတော့ဘူး။ငါဆိုတဲ့အမြင်မရှိတော့ဘူး။ပုံမှန်တရားဆိုတဲ့အသိမရှိတော့ဘူး။ပုံမှန်တရားဆိုတဲ့အမြင်မရှိတော့ဘူး။ဒုဗ္ဗံငါခြင်းလက်ဆိုတဲ့အသိမရှိတော့ဘူး။ဒုဗ္ဗံငါခြင်းလက်ဆိုတဲ့အမြင်မရှိတော့ဘူး။နာခြင်းနာမယ်ဒါပေမဲ့အဲ့ဒီနာတာဒီဒုဗ္ဗံငါခြင်းလက်မဟုတ်ဘူး။ဒီလိုလားမှာလို့။ဒါကအခုလို့ကြားဝနာပါရှိလို့သိတဲ့အသိမျိုးမလို့ခြင်းဘူး။ဟုတ်တယ်မဟုတ်လား။တကယ်ကိုပဲသဘောပေါက်တဲ့အတိမျိုးဖြစ်ဖို့လိုတယ်။နော်။အဲ့ဒါကြောင့်မလို့ဒုက္ခနာတယ်ဒုသည်ပညာနာတာသည်ပရမတ်။ဒီလိုမလား။ကြည့်ကစားမှဒုက္ခနာတယ်လို့ကြည့်ရင်ကြည့်ဒါပေမဲ့ဒုကိုဆွဲမထားနဲ့။ဘာကိုမြင်အောင်ကြည့်ရမှာလဲ။နာတဲ့သဘောကိုပရမတ်ကိုမြင်အောင်ကြည့်။နာတာသည်ပရမတ်။ဘာပရမတ်လဲ။ယုတ်ပရမတ်။နာတယ်လို့သိတာကနံပရမတ်။ယုတ်တွေ့ရင်နံတွေ့တာပဲ။ဟုတ်တယ်မလား။ယုတ်တွေ့ရင်နံတွေ့တာ။ဘာဖြစ်လို့တော့ဆိုတော့ဒီရောက်ရဲ့နာရာကျင်တာကြိုက်တာခရာကိုသိလိုက်ပြီဆိုမှတော့နာမရှိပဲဘယ်လိုလုပ်သိမလဲ။နာရှိမှသိမှာပေါ့။ဒီတော့နာရတဲ့သဘောလေးကိုကက်ခတ်ရင်ယုတ်၊သိတဲ့သဘောလေးကိုပြန်ကက်ခတ်ရင်နာ။နာရတဲ့သဘောလေးကယုတ်၊သိတာလေးကနာ။ကျင်တဲ့သဘောလေးကယုတ်၊သိတာလေးကနာ။ကြိုက်တဲ့သဘောလေးကယုတ်၊သိတာလေးကနာ။စိတ်ထဲမှာဒုဗ္ဗံငါခြင်းတဲ့သရာကြီးဆွတ်မထားနဲ့။ပုံမန္တရာကြီးဆွတ်မထားနဲ့ငါသရာဆွတ်မထားနဲ့။ဟုတ်ပြီပုံမှန်တရာဒီပုံကခြေလိုက်ကြည့်ကိုအာယုံအနေနဲ့ဖြတ်ခနဲ့ဖြတ်ခနဲ့ဖြတ်ခနဲ့ပြန်ပြန်ပြီးတော့မြင်ကောင်းမြင်လိုက်မယ်မြင်ပြီမဲ့လို့လည်းပဲအဲ့ဒီပညာသည်ဝိပဿနာရဲ့ကြည့်ရမယ်ရှုကမဟုတ်ဘူးဆိုတာကိုတတိတရားကလေးနဲ့အမြဲတမ်းသတိထားပြီးဟုတ်တယ်မဟုတ်လားအဲ့ဒီလိုသတိထားပြီးလိုက်တဲ့အခါကျတော့မိမိရဲ့တတိကနေပြီးတော့ဟောဒီပရမတ်စီကိုညွတ်ညုံပြပေးလိုက်တဲ့အခါမှာမိမိရဲ့ဉာဏ်မိမိရဲ့သမာဓိအဲ့ဒီသမာဓိကဟောဒီပရမတ်စီမှာပဲစွတ်စွတ်ဆက်ဆက်ကြားရပါအဲ့ဒီတော့စွတ်စွတ်ဆက်ဆက်ကြားသွားတဲ့ကြားရောက်သွားတဲ့အခါကျတော့တလန်းချင်းတလန်းချင်းနှမ်းနေပြီမဲ့လို့လည်းပဲတတိနဲ့သမာဓိအားကောင်းလာပြီဆိုလို့ရှိရင်တလန်းချင်းနှမ်းနေတဲ့ခြေထောက်စီကိုစိတ်မရောက်တော့ဘယ်ပေါ်မှာဆက်ရောက်သွားလဲလှုပ်တယ်ငြိမ်တယ်ရွေ့တယ်ရက်ပူတယ်အေးတယ်နာတယ်အဲပြော့တယ်မာတယ်ဒီပုံမှာပဲအာရုံရောက်သွားတယ်အဲ့ဒါဒီတခြားသဘောလားယုတ်သဘောလားယုတ်သဘောအဲ့ဒီယုတ်သဘောကိုမြင်မို့တရာကတတိနဲ့တမာရီနဲ့တွဲပြီးတော့ကြည်ပေးရတာကိုဟုတ်တယ်မဟုတ်လားအဲ့ဒီတော့တတိတမာရီနဲ့တွဲပြီးတော့ကြည်ပေးလိုက်တဲ့အခါကျတော့ပညာရှိကိုသိမရောက်တော့ဘူးပရမတ်ရှိကိုပဲသိရောက်တော့တယ်ပရမတ်ရောက်ရှိသိရောက်တော့တယ်ပရမတ်ရောက်ရှိကိုသိရောက်သွားတာနဲ့ဒီပိုင်းနဲ့နာနဲ့ဒီလိုတွဲမြင်သွားတယ်အဲ့ဒီအချိန်မှာတဘောပေါက်လာဘယ်လိုသဘောပေါက်လာလဲဟာဒါကပုဂ္ဂတတဘာမမဟုတ်ပဲပဲဒီဘောကချင်းလည်းမဟုတ်ပဲပဲဒါကရုပ်ရဲ့သဘောပဲဒါကနာရဲ့သဘောပဲရုပ်နဲ့နာလဲကွဲ ပညာနဲ့ပရမလည်းကွဲလာဟုတ်တယ်မဟုတ်လားယုံနဲ့နာလည်းကွဲလာတယ်ပညာနဲ့ပရမလည်းကွဲလာအဲ့လိုကွဲလာတာဒီဉာဏ်ရဲ့ပရမအဆင့်နော်ဉာဏ်ရဲ့ပါလေပရမအဆင့်လို့ဘာလို့ပြောရတာလဲလို့မေးရင်ဝိပဿနာဉာဏ်ရဲ့ရှေ့ပြီးဉာဏ်ဉာဏ်နဲ့နမတပ္ပသမဆိုရင်တော့နာဘရူပပရိစ္ဆေဒဉာဏ်ပေါ့ဓမ္မဝါဝဋ္ဌာဏဉာဏ်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒီဉာဏ်လေးအမြင်သန်လာပြီဆိုတာနဲ့တကယ်နဲ့ရုပ်ကိုကြည့်တယ်ရုပ်ကိုကြည့်တယ်နာမ်ကိုကြည့်တယ်နာမ်ကိုကြည့်တယ်ရုပ်ကိုကြည့်နေရင်လည်းရရုပ်ကလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်အခုပဲရှိတယ်အခုပဲကြောက်သွားပြီအခုပဲကောလာတယ်အခုပဲကြောက်သွားပြီသူကရုပ်ရဲ့တဘာဝလေးပြလာကိုကကြည့်လိုက်တယ်မရှိတော့နောက်တဘာဝတစ်မျိုးပြောင်းသွားပြီသူကရုပ်ရဲ့တဘာဝလေးပြလာတယ်ကိုကကြည့်လိုက်တယ်သူကနောက်တဘာဝတစ်ခုပြောင်းသွားပြီနောက်တဘာဝတစ်ခုပြောင်းသွားခြင်းသည်ပြင်လျင်ပထမတဘာဝမရှိတော့လို့နောက်တဘာဝအသေးရောက်အစားထုတ်လာပရမသဘာဝမရှိတော့တာအပြည့်နောက်သဘာဝရောက်လာတာအဖြစ်သူကလည်းပဲဆက်လက်ပြီးတော့တည်တတ်နေသလားမေးတော့သူလည်းမတည်ဘူးနောက်သဘာဝနောက်သဘာဝနောက်သဘာဝသဘာဝတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုနာရာချင်းတူတာတော့မှနာနေတယ်ဆိုပေမဲ့ပထမအနာပြည့်ဒုတိယအနာရောက်အဲ့ဒီနာပြည့်တတိယအနာရောက်အဲ့ဒီနာပြည့်သရုတ်အနာရောက်ကိုယ်ကစိတ်ထဲမှာဓမ္မဇာနဲ့နာနေတယ်လို့ထင်ပေမဲ့လို့လည်းပဲအရိဏာတိဓမ္မဇာနဲ့နာနေတာလားတဏ္ဏနဲ့တဏ္ဏပြောင်းပြောင်းသွားတဏ္ဏနဲ့တဏ္ဏပြောင်းပြောင်းသွားတာဒီပလင်တဏ္ဏပြက်လို့တဏ္ဏအသေးရောက်လာတာပေါ့အနာတကုပြက်လို့အနာတကုအသေးရောက်လာတာပေါ့ဟုတ်တယ်မဟုတ်လားပြက်သွားတာဒီအဟောင်းအသေးရောက်တာကအဖြစ်အဟောင်းအသေးအမြဲတမ်းလဲလဲသွားတာပဲအဟောင်းအသေးမြဲတမ်းလဲလဲသွားတာဒီဓမ္မနိယာမယောဓမာလေးတွေအဟောင်းပြဲအသေးရောက်အဟောင်းပြဲအသေးရောက်အဟောင်းပြောက်အသေးရောက်နေဓမာလေးတွေအဟောင်းပြောက်အသေးရောက်အဟောင်းပြောက်အသေးရောက်အော်ဒါလေးကယောဓမာလေးပဲအော်ဒီယောဓမာလေးကအမြဲတမ်းပြောင်းပြောင်းပြောင်းပြောင်းနေတာပဲတစ်ခုပြဲ့လို့တစ်ခုအသေးပေါ်နေတာပဲယောဓမာလေးတွေဆင်းဆက်မပြတ်ဖြစ်နေတာပဲယောဓမာရဲ့အစဉ်ကလေးပါလားဒီလိုမလားနေဓမာလေးကလည်းပဲဒီလိုပဲနာရင်နာရလို့သိတယ်ကျင်ရင်ယောက်ကမြုံမြုံပြောင်းနေတယ်လို့နာကလည်းပဲအမြုံမြုံပြောင်းနေတာပဲအသည့်တွေမြုံမြုံပြောင်းနေတယ်လို့ခံစားမှုလေးတွေကလည်းပဲအမြုံမြုံပြောင်းနေတာပဲဓမ္မဇာနဲ့သိနေတာလားမြုံမြုံသိနေတာလားဓမ္မဇာနဲ့ခံစားနေတာလားမြုံမြုံခံစားနေတာလားအမြုံမြုံခံစားနေတာပညာဆိုတဲ့ပုံမှန်တရားချင်းမှာလွတ်အောင်ကြည့်နိုင်ရင်အဲ့ဒီသဘောလေးတွေကျင်းနေတွေ့လိမ့်မယ်ဟုတ်တယ်မဟုတ်လားအဲ့ဒီသဘောလေးတွေမတွေ့ဘဲနဲ့တဘုံဇာနဲ့လို့ထင်နေတာဒီပညာလို့လို့လားမလို့လို့ပညာမလို့ရင်တဘုံဇာနဲ့ပဲထင်နေအောင်ပါပဲเนาะအဲ့ဒါကြောင့်မလို့ပညာကိုလွတ်အောင်ကြည့်ပညာကိုခွာပြီးတော့ပရမတ်ကိုမြင်အောင်ကြည့်ပညာကိုကြော်ပြီးတော့ပရမတ်ကိုမြင်အောင်ကြည့်ဘာနဲ့ခွာပေးမလဲတတိနဲ့ခွာပေးတတိနဲ့ခွာပေးပြီးတော့တတိနဲ့ခွာထုတ်လိုက်လို့ဟောဒီပရမတ်ရောပရမတ်နာလေးမြင်လိုက်တဲ့နေ့တစ်ပိုင်းနဲ့စိုက်ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်တာဒီတမာရီဟုတ်တယ်မလားစကြည်ရာသည်တမာရီတတိထားကြည်တတိထားကြည်တတိထားကြည်တတိထားကြည်ရာကတတိစကြည်ရာကတမာရီဟာဒါကယုတ်ပဲဒါကနာမဲဒါပုဂ္ဂိုလ်တ ত্ত্ব မဟုတ်ဘူးပုဂ္ဂိုလ်တ ত্ত্ব နဲ့လွတ်နေတဲ့ငါဆိုတာလည်းမရှိဘူးယုတ်တရားနဲ့နတ်တရားအဲ့ဒီယုတ်တရားကလည်းတစ်ခုနဲ့တစ်ခုစင်စက်မပြတ်ဖြစ်နေတဲ့ဓမ္မအစင်နတ်တရားကလည်းတစ်ခုနဲ့တစ်ခုနဲ့တစ်ခုစင်စက်မပြတ်ဖြစ်နေတဲ့ဓမ္မအစင်ဓမ္မအပေါ်မှာဉာဏ်ရောက်ပါဟုတ်တယ်မဟုတ်လားဓမ္မပေါ်မှာဉာဏ်ရောက်သွားတာဒီဝိပဿနာဉာဏ်เนาะဝိပဿနာဉာဏ်အဲ့ဒါကြောင့်မလို့ဝိပဿနာရှုလို့တဲ့ပုဂ္ဂိုလ်ဒီတဲ့เนาะဘာကိုတွေ့အောင်ရှာရမှာလဲဓမ္မကိုတွေ့အောင်ရှာပါပညာတိဓမ္မလားပရမတ္ထဓမ္မလားဈိက္ခာသမဘာဓမ္မတွေ့မလဲပညာတိဓမ္မတွေ့ပြီတွေ့냐တော့လဲပညာတိဓမ္မတွေကနေဘာဓမ္မကိုတွေ့အောင်ကြောင်းကြည့်ရမှာปรมัตถธรรมကိုတွေ့အောင်ပြောင်းကြည့်အရိဓမ္မကိုတွေ့ရင်တရားစစ်တရားမှတွေ့ပြီဟုတ်တယ်မလားအရိဓမ္မကိုတွေ့ရင်ဓမ္မရဲ့သဘောဓမ္မရဲ့သဘောဓမ္မရဲ့သဘောယောသဘောနတ်သဘောအရိသဘောလေးတွေရဲ့ဖောက်ပြန်ပျက်စီးနေတဲ့မမြဲတဲ့သဘောငါနဲ့မဆိုင်တဲ့အနတ္တသဘောအများအားဖောက်ပြန်ပျက်စီးနေခြင်းသိပင်လည်းရင်နှိမ့်ဆက်နေတာပါလားနှိမ့်ဆက်နေတာပါလားဆိုတဲ့ဒုက္ခသဘောဒီလိုမလားအရိသဘောတရားကလေးတွေကလည်းပဲတခုရက်သွားပြီမဲ့ရက်တော့ရက်တဲ့ပြတ်သွားဘူးရက်တော့ရက်တဲ့ပြတ်မသွားဘူးဒီလိုမလား ရတော့ရတယ်ပြတ်မသွားဘူးမပြတ်တော့ဘာဖြစ်လဲဆက်လာဓမ္မသဘောလေးတစ်ခုရက်နောက်တစ်ခုနဲ့ဆက်အဲ့ဒီတစ်ခုရက်နောက်တစ်ခုနဲ့ဆက်ပြတ်တယ်ပြတ်တယ်ပြတ်ပြီးတော့ဆက်တယ်ပြတ်ပြီးတော့ဆက်တယ်ဒါတော့ဓမ္မဆိုတာဟာတစ်ခုတည်းလားပြတ်ပြီးတော့ဆက်နေတဲ့တရားလားအဲ့ဒီလိုအပြတ်အပြတ်အပြတ်အပြတ်မြင်အောင်ကြည့်ရအပြတ်ပြလည်းမြင်အောင်ကြည့်အဆက်ဆက်လည်းမြင်အောင်ကြည့်တစ်ခုနဲ့တစ်ခုရက်သွားတာလည်းမြင်အောင်ကြည့်အစားထိုးပြီးတော့ဆက်လာတာလည်းမြင်အောင်ကြည့်အစားထိုးပြီးတော့ဆက်လာခြင်းသည်ဘယ်လည်းရင်ဓမ္မအစဉ်တည်းတန်းလာပါပဲဟုတ်တယ်မဟုတ်လားအဲ့ဒီလိုယောဓမ္မအစဉ်ဓမ္မအစဉ်တည်းတန်းသွားခြင်းသည်အဲ့ဒီတန်းသွားတော့မြင်လိုက်ခြင်းသည်ဘယ်လည်းရင်တခြားလားဉာဏ်ဉာဏ်ပါပဲတခြားလားဝိပဿနာဉာဏ်လားဝိပဿနာဉာဏ်ယောဓမာကိုတွေ့တယ်ယောဓမာကိုတွေ့တယ်ယောဓမာပြတ်သွားတာတွေ့တယ်ယောဓမာပြတ်သွားတာတွေ့တယ်ယောဓမာတွေစာတို့ဝင်လာတာတွေ့တယ်ယောဓမာတွေစာတို့ဝင်လာတာတွေ့တယ်ဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်အဲ့ဒီအပေါ်မှာညံတက်ရောက်သွားရင်ညံလေးတွေတစ်ခုနဲ့တစ်ခုတစ်ခုနဲ့တစ်ခုရင်းကျက်ရင်းကျက်ရင်းကျက်ပြီးတော့ညံစင်တွေတန်းပြီးတော့အဲ့ဒီအစင်ညံစင်ကနေပြီးတော့နောက်ဆုံးမိညာဖွညာအဖြစ်သူရောက်သွားမှာပဲမိညာဖွညာရောက်သွားတဲ့နေ့ပိုင်းနဲ့နေ့ပိုင်းချမ်းသာကိုလည်းမျက်မှောက်ပြုတ်နိုင်သွားမှာပဲဒီလိုမဟုတ်လားအဲ့ဒီတော့မိမိရဲ့သာဓမှာအရိညာလေးတွေတကယ်ပေါ်သလားမပေါ်ဘူးလားဆိုတာကိုကြည့်ခတ်ကြည့်ငိမ့်ညာနဲ့အေးတဲ့ငိမ့်တဲ့ဓလောင်းနဲ့တွေရက်မနေနဲ့ဟုတ်တယ်မဟုတ်လားဓလောင်းနဲ့တွေရက်မနေနဲ့ဟောရီရောက်တဲ့ဟောရီနန်တွေဟောရီဓမ္မတွေတကယ်တွေ့ပြီလားကြည့်မတွေ့တော့ရင်မဟုတ်သေးဘူးတွေ့ပြီတွေ့냐တော့လည်းပဲအဲ့ဒီရောက်တဲ့အရိညာတွေဖြစ်တယ်ပြက်တယ်အစာထိုးတယ်ဖြစ်တယ်ပြက်တယ်အစာထိုးတယ်ရက်သွားတယ်နော်ဒါပေမဲ့မပြတ်ဘူးဆက်လာအဲ့တော့အရက်ကိုလည်းသိရမယ်အဆက်ကိုလည်းသိရမယ်အဲ့ဒီလိုသိနေပြီလားအဲ့ဒီလိုသိရင်ဝိပဿနာဖြစ်ပြီအဲ့ဒီလိုမသိရင်တော့ဝိပဿနာမဖြစ်သေးဘူးဒါကြောင့်လုံရင်ချုံလိုက်တဲ့အခါကျတော့ဝိပဿနာဖြစ်ချင်ပါတယ်ဆိုရင်ဘာကိုတွေ့အောင်ရှာရမှာလဲပါရမနဲ့ပါရမတော့ယောဓမနဲ့နတ္တမအဲ့ဒီယောဓမနဲ့နတ္တမတိချာလားပရမတ္ထဓမ္မပုံမှန်တရားကတခြားလားပညာတိဓမ္မလားပညာတိဓမ္မဓမ္မပရမတ္ထဓမ္မကိုတွေ့အောင်ရှာဟုတ်တယ်မဟုတ်လားဒါဒီဝိပဿနာရဲ့အခြေခံသဘောပါပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့ကျေသာတွေခေါ်လိုက်ကြအေးကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ကံတော်တော်မြတ်ကြီးကိုနိလတဖွဲ့တည်နေအောင်ပြုစုစောင့်ရှောက်ထပ်ပါနိုင်တော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ
နေတာအတူတကပြည့်ခဲ့ပြီတော့ကုသိုလ်စုစုတို့ဖြင့်ရင်နာသုံးပါပူဇော်ကြတော့ကြပါစို့